Welcome to the Voice of America in Burmese.
Mingla nya jam ma shin. VOA American တန်ရဲ့2016ခုနှစ်ဇူလိုင်လ21ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုကအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုရှင်းပြောင်းနေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။ဘူရူနီမှာတူရကီသမ္မတကကြေညာထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကိုဒီကနေ့လွှတ်တော်အမတ်တွေကအတည်ပြုပေးမယ်လို့ခန့်မှန်းထားပါတယ်။ Republican Party ညီလာခံနောက်ဆုံးနေ့ဒီကနေ့မှာပါတီကိုယ်စားပြုသမ္မတလောင်း Donald Trump မင်ကွန်းပြောမှာဖြစ်ပါတယ်။2016 Brazil Olympic အားကစားပွဲမှာ Russia ပြည်ခုပြစ်သမားတွေပါဝင်ခွင့်ရဖို့အယူခံဝင်တာခုံသမားတွေရုံးကပယ်ချလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ဒီကနေ့ညပိုင်းအရင်ဆုံးနှာစင်ရမယ့်သတင်းလွှာကတော့နိုဝင်ဘာမှာကျင်းပမယ့် American သမ္မတလောင်းရွေးကောက်ပွဲအတွက် Republican Party ရဲ့ညီလာခံနောက်ဆုံးနေ့ရက်အခြေအနေဖြစ်ပါတယ်။မြန်မာပြည်ကသကောက်စင်းကောက်ယူမှုကနေရရှိထားတဲ့ဘာသာရေးဆိုင်ရာလူဦးရေကိန်းဂဏန်းနဲ့ပတ်သက်လို့လည်းအခုလိုနှာစင်နိုင်မှာပါတယ်
။ဒီခိုင်းကြီးနေမှာစင်းမကောက်ယူနိုင်ရဲ့လူဦးရေအရွယ်စားဟာအတန်အသင့်ကြီးမားတဲ့အတွက်ကိုယ်ွယ်တဲ့ဘာသာအလိုက်
ပြည်ထောင်စုဝန်ကြီးဦးသိန်းစွေရဲ့ရှင်းလင်းချက်နဲ့အတူနားဆင်ရမှာပါ။တခါမြန်မာပြည်ကိုရောက်နေတဲ့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးရခီးစင်ဟာနှစ်နိုင်ငံပုံမှန်ဆက်ဆံဆောင်ရွက်သွားနိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့ဖြစ်တယ်လို့ဆိုပါတယ်။လက်ဗရောင်းတောင်ကျင်းညီစီမံကိန်းမြေမှာတော့260ဝန်းကျင်တည်ထားကိုးကွယ်ခဲ့တဲ့အဖွဲ့ကြီးချုပ်ဖြတ်ပေးရမယ့်အရေးတင်မာမှုတချို့ရှိနေပါတယ်။ဒီလိုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှာဖောင်တို့ကြေညာပါမယ်ရှင်။
တူရကီနိုင်ငံမှာ3လကြာရေးပေါ်အခြေအနေကြီးညာတဲ့သမ္မတရေဂျပ်တိုင်ယပ်အာရိုဝမ်ရဲ့ဗိုလ်ဒူးနေကမင်းကိုဒီကနေ့မှလွတ်တော်အမတ်တွေကအတည်ပြုပေးမယ်လို့ခန့်မှန်းထားပါတယ်။အစ္စတန်ဘူးမြို့ကတချို့ကတော့ဒီရေးပေါ်အခြေအနေကြောင့်သူတို့ရဲ့နေစဉ်ဘဝကိုတိတ်ကြီးထိခိုက်မယ်လို့မထင်တဲ့အကြောင်းပြောကြပါတယ်။ပြီးကြတဲ့တောက်ကြနေ့ကမောင်းမမြင်ဖြစ်ခဲ့တဲ့အာဏာသိမ်းမှုကြိုးစားမှုဖြစ်ခဲ့ပြီးတဲ့နောက်ဗိုလ်ဒူးနေမှာသမ္မတအာရိုဝမ်ကရေးပေါ်အစည်းအဝေးတွေဇက်တိုက်လို့လုပ်ပြီးဗိုလ်ဒူးနေညာဘက်မှာတော့ရေးပေါ်အခြေအနေထုတ်ပြန်တဲ့အကြောင်းရုပ်မြင့်တန်ကြားကနေကြေညာတာပါ။ဒီလိုကြေညာလိုက်တဲ့အတွက်သူ့ကိုဆန့်ကျင်သူတွေကိုနောက်ထပ်အရေးယူနှိမ်နှင်းဖို့လမ်းပွင့်သွားစေပါတယ်။ရေးပေါ်အခြေအနေထုတ်ပြန်ရတဲ့ရည်ရွယ်ချက်ကဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးကိုပြန်တည်ဆောက်နိုင်ရေးအထူးရောက်ဆုံးနည်းလမ်းတွေကိုလုပ်နိုင်ဖို့ဖြစ်တယ်လို့သမ္မတအာရိုဝမ်ကဆိုပါတယ်။ဒီကာလအတွင်းလက်နက်ကင်တပ်ဖွဲ့ကနိုင်ငံကိုထိန်းချုပ်ထားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အသေးစိတ်တွေကိုသမ္မတကကြီးညာမသွားပေမဲ့လည်းလူမျိုးရေးဆိုင်ရာရည်ရွယ်လို့ဆောင်ချက်တွေကြောင့်လက်ရှိဖမ်းထားတဲ့လူပေါင်း1000လောက်ထဲကအများအပြားကိုဆက်ပြီးထိန်းသိမ်းထားနိုင်မှာပါ။ပညာရှင်တွေကိုပြည်ပခီးသွောက်ကင်ပိတ်ပင်တားမြစ်တဲ့အကြောင်းလဲဗိုလ်ဒူးနေမှာပဲနိုင်ငံပိုင်သတင်းဌာနကနေကြီးညာသွားပါတယ်။တက္ကသိုလ်တွေကမဟာဌာနကြီးမှု1500ကျော်အပါအဝင်ပညာရေးဌာနကဝန်ထမ်း2100ကျော်ကိုအင်္ဂါနေ့မှာယာရုကနေထုတ်ပြပြီးတဲ့နောက်အဲ့ဒီပိတ်ပင်ချက်ထွက်လာတာပါ
။ Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတဲ့ Republican Party နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပြီးခဲ့တဲ့3ရက်အတွင်းပါတီမှာထင်ရှားသူတွေကချီးကျူးပြောဆိုကြပြီးတော့ပါတီရဲ့သမ္မတလောင်းအဖြစ်တရားဝင်ကြေညာခဲ့ပြီးတဲ့နောက်ပါတီညီလာခံနောက်ဆုံးနေ့ဒီကနေ့မှာတော့ Donald Trump ကိုယ်တိုင်မိန့်ခွန်းပြောမှာပါ။ပါတီညီလာခံနောက်ဆုံးနေ့ကိုတော့ Make America One Again ဆိုတဲ့ခေါင်းစဉ်နဲ့လုပ်မှာပါ။ပါတီကိုစားပြုသမ္မတလောင်းဖြစ်ဖို့ပါတီအတွင်းမှာအပြင်းအထန်ရှင်ပြိုင်ခဲ့ကြပြီးတဲ့နောက်အခုခါမှာတော့ပါတီတွင်းညီညွတ်ရေး Republican Party တွေအတွက်အဓိကကိစ္စတစ်ခုဖြစ်လာပါတယ်။တချိန်ကပြိုင်ပွဲတွေဖြစ်ကြတဲ့ Marco Rubio,Chris Christie နဲ့ Ben Carson တို့ကအခုပါတီညီလာခံမှာသူတို့ပြောကြတဲ့မိကုံထဲအရင်ကဝေဖန်ပြောဆိုခဲ့ကြတာတွေကိုဘေးဖယ်ပြီးတော့ Trump ကိုထောက်ခံပြောဆိုကြပါတယ်။ဒါပေမဲ့လည်းပါတီကိုစားပြုသမ္မတလောင်းရွေးချယ်ပွဲကနေနောက်ဆုံးမှထွက်လာတဲ့ Ted Cruz ကတော့ဗိုလ်ထုနေ့ကပြောတဲ့သူ့ရဲ့မိကုံထဲမှာ Trump ကိုထောက်ခံစကားထက်မပြောတဲ့အတွက်ညီလာခံတက်လာသူတွေကအော်ဟစ်ကန့်ကွက်တာနဲ့ကြုံရပါတယ်
။ If you love our countryAnd love your children as much as I know that you do. Stand and speak and vote your conscience.
ကိုတိုင်းပြည်ကိုကိုချစ်တယ်ဆိုရင်ကိုကလေးတွေကိုကျွန်တော်သိထားသလောက်ခင်ဗျားတို့ချစ်ကြတယ်ဆိုရင်ကိုသဘောထားအတိုင်းယက်တီပြောဆိုမဲ့ပေးကြပါ။ကျွန်တော်တို့ရဲ့လွတ်လပ်မှုကိုအကာအကွယ်ပေးမဲ့အခြေခံဥပဒေအပေါ်တစ္ဆာဆောင်တည်မယ်လို့ကိုယုံကြည်တဲ့ကိုစလေလောင်းကိုမဲပေးကြပါလို့ခရုကပြောပါတယ်ခရုစကားပြောနေချိန်မှာညီလာခံခမ်းမထဲကနေအော်ဟစ်ကန့်ကွက်တံတွေဆူညံလွန်းတာကြောင့်သူပါပြောတယ်ဆိုတာကိုတော့ကောင်းကောင်းမကြားရပါဘူးသူစင်ပေါ်ကဆင်းသွားချိန်မှာတော့လူတွေကဝမ်းသာအားရအော်ဟစ်ကြပါတယ်ရှင
် IS အစွန်းရောက်တွေအနေနဲ့သူတို့ရဲ့ခိုင်မာနေရာဖြစ်တဲ့ Syria နိုင်ငံမြောက်ပိုင်းမန်ဘီပြိုကနေ48နာရီတွင်ထွက်ခွာဖို့ American ကြောတော်နောက်ခံပေးထားတဲ့ Syria လက်နက်ကင်တွေကဒီကနေ့ရာဇသံပေးလိုက်ပါတယ်မြို့ကိုလက်နက်ကင်တွေကပြီးခဲ့တဲ့လမှာဝိုင်းထားခဲ့ပြီးမြို့နားကိုဖြည်းဖြည်းချင်းကတ်လာနေတာပါIS အစွန်းရောက်တွေအနေနဲ့လက်နက်ငယ်တွေကိုယူပြီးမျိုးကနေထွက်သွားဖို့အခွင့်အလမ်းရှိပြီးတော့အဲဒီလိုထွက်သွားရင်ဘာမှအနှောက်အယှက်ပေးမှာမဟုတ်ဘူးလို့မန်ဘီစစ်ကောင်စီရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါဗျ။ ဒါဟာဝိုင်းခံထားရတဲ့ Daesh အဖွဲ့ဝင်တွေအနေနဲ့မျိုးကနေထွက်သွားဖို့နောက်ဆုံးကြံနေတဲ့အခွင့်အရေးဖြစ်တယ်လို့ Syria Democratic တပ်ဖွဲ့များ SDF မဟာမိတ်အဖွဲ့ရဲ့တစည်းတပိုင်းဖြစ်တဲ့မန်ဘီစစ်ကောင်စီကပြောပါတယ် SDF မဟာမိတ်အဖွဲ့ဟာ Syria မြောက်ပိုင်းမှာ IS အဖွဲ့ကိုတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့မဟာမိတ်ပါညွန်ပေါင်းအဖွဲ့ရဲ့အင်ကာနီလေကြောင်းတိုက်ခိုက်မှုကြောင့်အရသာဒါဇင်ပေါင်းများစွာသေဆုံးရတယ်ဆိုတဲ့သတင်းတွေကြောင့်အခြေအနေတင်းမာနေချိန်မှာပဲဒီစစ်ကောင်စီရဲ့ကြေညာချက်ထွက်လာတာပါမန်ဘီမြို့နာမှာလေကြောင်းတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေအပါအဝင်ရသား56ဦးထဲမှနေသေဆုံးသွားတယ်လို့ဆီးရီးယားလူခွင့်ရေးအခြေအနေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောထားတာပါဒီကနေ့မှာတော့တက်ကြွလှူရှားသူတွေကဆီးရီးယားနိုင်ငံတော်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေပြီးအတိုက်ခံခေါင်းဆောင်တွေကလည်းလေကြောင်းတိုက်ခိုက်မှုတွေရပ်ဖို့အနောက်နိုင်ငံတွေကိုတောင်းဆိုနေပါတယ်
ရုရှားအားကစားသမားတွေတားမြစ်ဆေးသုံးဆွဲတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်နေတာကြောင့်ဘရာဇီးနိုင်ငံမှာကျင်းပမယ့်2016ခုနှစ်အိုလံပစ်အားကစားပြေးခုံပြပြိုင်ပွဲတွေမှာရုရှားအားကစားသမားတွေကိုပါဝင်ခွင့်မပြုဘဲပိတ်ပင်ကန့်သတ်ထားတဲ့အပေါ်ရုရှားနိုင်ငံရဲ့အယူခံကိုအားကစားဆိုင်ရာအငင်းပွားမှုဖြေရှင်းရေးခုံတမာတိယုံ CAS ကပယ်ချလိုက်ပါတယ်အယူခံလွှာကိုပယ်ချလိုက်တဲ့ဆိုတာတရားရုံးအတွင်းရေးမှူးချုပ်မတ်တီယရစ်ပ်ကဆွစ်ဇာလန်နိုင်ငံလုဆင်းမြို့တရားရုံးဌာနချုပ်အပြင်ဘက်မှာဒီကနေ့ပြောပါရယ်ဒီဆုံးဖြတ်ချက်ပေါ်အထူးစိတ်မကောင်းကြောင်းရုရှားအစိုးရကပြောပါရယ်ဒီလိုဆုံးဖြတ်ချက်မျိုးချမှတ်ဖို့ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးလို့ရုရှားအားကစားဝန်ကြီးဗိုက်တာလီမူကိုကလည်းပြောပါရယ်ရုရှားနိုင်ငံဆိုဂျီမြို့မှာ2014ခုနှစ်ကကျင်းပတဲ့အိုလံပစ်ပွဲတော်မှာရုရှားအားကစားသမားတွေတားမြစ်ဆေးသုံးဆွဲမှုအများအပြားရှိတာကိုဖုံးကွယ်ထားတယ်ဆိုတော့တီးခြားလွတ်လပ်တဲ့အစီရင်ခံစာတစ်ခုကိုတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးကမ္ဘာအေဂျင်စီကမကြသေးခင်ကပဲအစီရင်ခံစာထုတ်ထားတာပါဘရာဇီးနိုင်ငံမှာကျင်းပမဲ့နွေရာသီအိုလံပစ်အားကစားပွဲတော်တွေမှာရုရှားပြည်ခုံပြည်အားကစားသမားတွေကိုပဲပိတ်ပင်ကန့်သတ်ထားတာပါဒါပေမဲ့အိုလံပစ်ပွဲတော်ကနေရုရှားအားကစားအဖွဲ့တစ်ဖွဲ့လုံးကိုပိတ်ပင်ကန့်သတ်မလားဆိုတာကိုတော့နိုင်ငံတကာအိုလံပစ်ကော်မတီအမှုဆောင်ဘုတ်အဖွဲ့ကတနင်္ဂနွေနေ့မှာဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်ရှင
် VOA American အတန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တရုတ်နိုင်ငံကငွေရှင်ကြီးတွေဟာကမ္ဘာပေါ်မှာအကျန်းသာဆုံးပုဂ္ဂိုလ်တွေထဲပါနေပြီးသားဖြစ်ပြီးအများပြားဟာပရိဒါလုပ်ငန်းတွေကိုလုပ်နေကြပြီးတော့အဲဒီလိုလုပ်ငန်းမျိုးတွေကိုလုပ်တဲ့ပုဂ္ဂလိကဖွဲ့စည်းတွေကိုလည်းထူထောင်ထားကြပါတယ်။ဒါပေမဲ့လည်းပရိဒါလုပ်ငန်းဆိုင်ရာဥပဒေအသေးတစ်ခုကိုတရုတ်အစိုးရကပြဋ္ဌာန်းထားတာကြောင့်အစိုးရကလက်ခံတဲ့ပရိဒါလုပ်ငန်းတွေကိုရန်မုံငွေတွေရောက်အောင်လှုပ်ခွင့်ယူထားပါတယ်။အစအလူရှင်တွေအနေနဲ့သူတို့လူတန်းငွေနဲ့ပတ်သက်ပြီးဒီဥပဒေအရအစိုးရကမဖြစ်မနေတင်ပြရမှာပါ။ဒီချက်ကအဓိကစီးပွားရေးလုပ်ငန်းကြီးတွေနဲ့လူချမ်းသာတူးချင်းစီကထောင်ထားတဲ့ပုဂ္ဂလိကဖွဲ့စည်းတွေရဲ့လုပ်ငန်းလုံဆောင်မှုနဲ့တည်ကြလွတ်လပ်မှုတွေပေါ်သက်ရောက်ဖွယ်ရှိပါတယ်။တရုတ်ကလူချမ်းသာအများစုဟာအစိုးရရဲ့ပံ့ပိုးကူညီမှုနဲ့ငွေတွေရထားတာဖြစ်ပြီးကွန်မြူနစ်ပါတီနဲ့နှိစက်တဲ့အခြေအဆက်ရှိကြသူတွေပါ။ဒါပေမဲ့လည်းသူတို့ထဲကအများပြားဟာချမ်းသာလာပြီးတဲ့နောက်ပရာဟိတလုပ်ငန်းတွေပဲလှည့်လာတဲ့အနောက်နိုင်ငံတွေကလူချမ်းသာတွေရဲ့ယူဆကိုကြိုက်ကြသူတွေပါ။တရုတ်ကလူဒဏ်မှုရဲ့ရောဆုံးလူပုဂ္ဂိုလ်100ထဲကထက်ဝယ်နေပါဟာသူတို့ကိုယ်ပိုင်ပရာဟိတဖွဲ့စည်းတွေထူထောင်ထားပြီးသူတွေဒါမှမဟုတ်ထူထောင်မှုစည်းစမ်းနေသူတွေဖြစ်တယ်လို့ Harvard Kennedy ကျောင်းကဒီမိုကရေစီနီးကြအုပ်ချုပ်ရေးနဲ့တည်ထွင်ဖန်တင်မှုဆိုင်ရာ Ash Center ရဲ့ညွှန်ကြားရေးမှူး Anthony Sy က VOE ကိုပြောပါတယ်
လွန်ခဲ့တဲ့နှစ်နီးပါးကဟောင်ကောင်မှာဒီမိုကရေစီရေးလူမှုဆန္ဒပြပွဲတွေဖြစ်ပွားစေခဲ့တဲ့အစိုးရကန့်ကွက်ဆန္ဒပြပွဲတွေမှာပါဝင်မှုနဲ့ဟောင်ကောင်ကျောင်းသားခေါင်းဆောင်၃ယောက်ကိုအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်။ကျောင်းသားခေါင်းဆောင်ဂျိုရှွာဝမ်နဲ့အလက်စ်ချောင်တို့ကိုတရားမဝင်စုဝေးမှုနောက်တူဦးဖြစ်တဲ့နာသန်လောကိုတော့တခြားလူတွေကိုဆန္ဒပြပွဲမှာပါလာအောင်သွေးထိုးလှုပ်ဆော်မှုတွေနဲ့အပြစ်ရှိကြောင်းဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။သူတို့ကိုပြည်ထောင်ချမှတ်မဲ့ရက်ကိုတော့ဩဂုတ်လ15ရက်နေ့မှာသတ်မှတ်ထားပါတယ်
။ HoweverNo matter what is the penalty or the price that we need to pay, we will still continue to fight to against the...
ဘလိုပြည်တံမျိုးတွေကိုချမှတ်စေအစိုးရရဲ့ဖိနှိပ်မှုတွေကိုကျွန်တော်တို့ဆက်ပြီးတွန်းလှန်သွားမှာဖြစ်ပါတယ်။ကမ္ဘာအင်အားအကြီးဆုံးကွန်မြူနစ်အစိုးရနဲ့ရင်ဆိုင်ရတဲ့ဒီမိုကရေစီတိုက်ပွဲဟာအချိန်ယူရမှာဖြစ်တဲ့ဆိုတာကိုကျွန်တော်တို့သိပါတယ်။အနာဂတ်မှာကျွန်တော်တို့ပြည်တံကြခံရပါစေ။ကိုပိုင်းပြဋ္ဌာန်းခွင့်ရဖို့လှုပ်ရှားမှုကိုကျွန်တော်တို့ဆက်ပြီးတွန်းလှန်တိုက်ပွဲဝင်သွားမယ်လို့ကျောင်းသားခေါင်းဆောင်ဂျိုရှွာဝမ်ကပြောပါတယ်။သူတို့၃ဦးဟာဟောင်ကောင်မှာအုပ်ချုပ်ရေးမှုကိုလူလူကလွတ်လပ်စွာရွေးချယ်တင်မြှောက်ခွင့်ရဖို့တောင်းဆိုတဲ့အနေနဲ့2014ခုနှစ်စက်တင်ဘာလ26ရက်နေ့ကဟောင်ကောင်အစိုးရယုံ စီယိုကိုကြော်တက်ပြီးပြည်သူရင်ပြင်လို့လူသိများတဲ့နေရာမှာဆန္ဒပြခဲ့ကြတာပါဒီလိုဆန္ဒပြမှုကနေပဲဟောင်ကောင်ကအဓိကလမ်းမကြီးတွေပေါ်မှာလူမှုစုဝေးဆန္ဒပြပွဲကြီးတွေပေါ်ပေါက်လာတဲ့အထိဦးတည်သွားခဲ့ပြီးဟောင်ကောင်ရဲ့အဓိကအချက်အချာနေရာအတော်များများမှာစီးပွားရေးလုပ်ငန်းတွေရပ်ပေါင်း89ရက်ကြာရဆိုင်ပြရတဲ့အခြေအနေထိရောက်ခဲ့တာပါရှင်
အမေရိကန်ရဲစစ်သည်မော်ဒစင်ဒီနှစ်နောက်ပိုင်းမှာနယူးဇီလန်နိုင်ငံကိုတွားအုပ်ဖို့ရှိတာကြောင့်နျူကလ িয়ার ကင်းရှင်ရေးနယူးဇီလန်နိုင်ငံရဲ့နှစ်30ကျော်မူဝါဒပေါ်မတည်မကျဖြစ်နေတာအဆုံးသတ်သွားဖို့ရှိနေပါတယ်။နယူးဇီလန်နိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့ဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နယူးဇီလန်ဝန်ကြီးချုပ်ဂျွန်ခီးကအဲ့လိုကြေညာသွားတာပါ။နိုဝင်ဘာလမှာကြာရောက်မဲ့နယူးဇီလန်ရေတပ်ရဲ့85နှစ်မြောက်နှစ်ပတ်လည်အခမ်းအနားမှာပါဝင်ဖို့ဖိတ်ကြားတာကိုအမေရိကန်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ခီးကပြောပါတယ်။နယူးဇီလန်နိုင်ငံရဲ့နျူကလ িয়ার ကင်းရှင်ရေးမူဝါဒစပြီးအသက်ဝင်တဲ့1980ပြည့်နှစ်လယ်ပိုင်းတွေကလေးကအမေရိကန်ရေတပ်သင်္ဘောတစ်စင်းနယူးဇီလန်စစ်ကမ်းမှာစိုက်ကပ်တာမျိုးမရှိခဲ့သေးပါဘူး။အမေရိကန်သင်္ဘောတွေမှာနျူကလ িয়ার စွမ်းအင်သုံးမသုံးဒါမှမဟုတ်နျူကလ িয়ার လက်နက်တွေပါမပါဆိုတာကိုအမေရိကန်ကအတိမပြုသလိုညှင်းလဲညှင်းမထားပေမဲ့နယူးဇီလန်ရေပြင်မှာအမေရိကန်သင်္ဘောတွေခုံမုံသွားလာတာကိုလုံးဝပိတ်ပင်ထားတာပါ။နယူးဇီလန်ရဲ့မူဝါဒဟာအော်စတြေးလျနယူးဇီလန်နဲ့အမေရိကန်သုံးနိုင်ငံပါ ANZUS ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာသဘောတူစာချုပ်ကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ရောအော်စတြေးလျကပါယူဆထားပါတယ်။ဒါကြောင့်လဲ ANZUS သဘောတူညီချက်အရနယူးဇီလန်နိုင်ငံအတွက်လုံဆောင်ပေးရမယ့်တာဝန်တွေကို1986ခုနှစ်ကတည်းကအမေရိကန်ကစိုင်းငံ့ထားခဲ့ပါတယ်
။တရားလက်လွတ်ဖမ်းဆီးတာတစ်ခါတစ်ခါနှိပ်စက်ငြင်းမန်းတာတွေကိုယူကရိန်းအာဏာပိုင်တွေကရောရုရှားကြောထောက်နောက်ခံပေးထားတဲ့တီးခြားခွဲထွက်ရေးဝါဒီတွေကရောယူကရိန်းရှေ့ပိုင်းမှာကျူးလွန်နေတယ်လို့အပြည်ပြည်ဆိုင်ရာလူငင်ချမ်းသာခွင့် AI အဖွဲ့နဲ့လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW တို့ဒီကနေ့ပူးရဲထုတ်ပြန်တဲ့အစီအခင်းစာမှာဖော်ပြထားပါတယ်။ရုရှားကြောထောက်နောက်ခံပြုထားတဲ့ခွဲထွက်ရေးဝါဒီတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆွဆွဲပြီးအရသားတွေကိုယူကရိန်းအာဏာပိုင်တွေကဖမ်းဆီးတဲ့ဖြစ်ရ၉ခုထက်မနည်းကိုမှတ်တမ်းတင်ဖော်ပြထားတာပါ။တခါယူကရိန်းအစိုးရအတွက်တရှိုလုတ်ပေးတယ်ဆိုတဲ့တန်တရားနဲ့ခွဲထွက်ရေးဝါဒီတွေကအရသားတွေကိုဖမ်းဆီးတဲ့ဖြစ်ရနောက်ထပ်၉ခုကိုလည်းမှတ်တမ်းတင်ထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုဖမ်းဆီးတဲ့ဖြစ်ရမျိုးတွေဟာလက်ရှိမှာသူတို့မှတ်တမ်းတင်နိုင်တာထက်အများကြီးပိုပြီးများနိုင်တယ်လို့ယူဆတဲ့အကြောင်းလူအခွင့်ရေးအဖွဲ့နှစ်ခုစလုံးကပြောပါတယ်။နေဆက်ညင်းမန်းတာနဲ့ဖန်းစီတာတွေဟာယူကရိန်းမှာတမိုင်းဖြစ်ရမဟုတ်တလို့မသိတဲ့ကိစ္စတခုလည်းမဟုတ်ပါဘူး။ဗတိပက္ခမှာပါတဲ့နှစ်ဖက်စလုံးမှာဒီကိစ္စတွေအခုလက်ရှိမှာကိုပဲဖြစ်နေတာကိုပါလို့ AI အဖွဲ့ရဲ့ဥရောပနဲ့အလဲပိုင်းအာရှရေးရာဒုတိယညွန်ကြားရေးမှူးဒန်နီစ်ခရီခရီဗော်ရှိကပြောပါရယ်ဖြစ်ရအများအပြားမှာဖန်းစီထားသူတွေရှိတယ်ဆိုတာကိုလက်ခံပြောဆိုဖို့အာဏာပိုင်တွေကညင်းတာကြောင့်လျှို့ဝှက်ဖန်းစီထိန်းသိမ်းတာတွေဖြစ်နေတာပါရှင်
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party ညီလာခံကျင်းပခဲ့တဲ့အခြေအနေကိုပြောပြပါမယ်ရှင် Republican Party ညီလာခံကျင်းပခဲ့တဲ့အမေရိကန်ပြည်ထောင်စု Ohio ပြည်နယ် Cleveland မြို့မှာပါတီကိုယ်စားလှယ်တွေနဲ့ထောက်ခံသူတွေစုဝေးရောက်နေကြပြီးတော့ပါတီသမ္မတလောင်းဒေါ်နယ်ထရမ့်အနေနဲ့လာမယ့်နိုဝင်ဘာလသမ္မတရွေးကောက်ပွဲကြရင်မဲဆန္ဒရှင်တွေထောက်ခံအပြေးလာအောင်ဘလို့စီယုံဆွဲဆောင်မလဲဆိုတာကိုစောင့်မျှော်နေကြပါတယ်။ဒါပေမဲ့ပါတီညီလာခံကျင်းပနေတဲ့နေရာနဲ့မိုင်းအနှဲငယ်ပဲဝေးတဲ့ Cleveland မြို့ကစင်ရသားတွေကတော့ဒေါ်နယ်ထရမ့်ပဲဖြစ်ဖြစ်သူ့ရဲ့မူဝါဒတွေကပဲဖြစ်ဖြစ်သူတို့ရဲ့ဘဝတွေကိုပိုးပြီးတော့ပြောင်းလဲစေနိုင်မှာမဟုတ်ဘူးလို့ယုံကြည်နေကြပါတယ်။ VOA သတင်းတောက် Raymond Taylor ကCleveland မြို့ခံတွေအပါအဝင် Republican Party ကိုယ်စားလှယ်တွေနဲ့တွေ့ဆုံမေးမြန်းပြီးသတင်းပေးပို့ထားပါတယ်။ကိုရန်နိုင်ကပြောပြပေးမှာပါရှင်
။ Every other house over here is torn up.
Cleveland မြို့က Mount Pleasant မှာရှိတဲ့ Helen Martin ရဲ့အိမ်ဟာ Cleveland မြို့လေကောင်ရဲ့အရှိတောင်ဘက်9မိုင်လောက်အကွာမှာရှိတာပါ။ဒါမဲ့လည်းဒီနေရာတဝိုက်က Republican Party ညီလာခံကျင်းပတဲ့နေရာအပြင်ဘက်မှာမြင်တွေ့နေရသလိုမျိုးခံခံနာနာမဟုတ်ဘဲနဲ့အိမ်တွေကယုံရင်ပြည်စည်းနေပြီးတော့လူမနေတဲ့အိမ်တွေရာနဲ့ချီရှိပါတယ
်။ Our infrastructure is falling apart in this country. It's look how old it is.
ကျွန်တော်နိုင်ငံကအခြေခံအဆောက်အုံတွေကပြည်စည်းယိုယွင်းနေပါတယ်။ဘလောက်အိုမင်းဟောင်းနှံနေတယ်လဲဆိုတာသာကြည့်ပါတော့
။ Republican Party သမ္မတလောင်း Donald Trump ကတော့ Cleveland မြို့အပါအဝင်နိုင်ငံတွင်းကယိုယွင်းပြည်စည်းနေတဲ့အခြေခံအဆောက်အုံတွေကိုတိုးတက်လာအောင်လှုံ့ဆော်ပြီးအလုပ်ကိုင်တဲ့တွေဖန်တီးသွားမယ်လို့ကြုံဝါပြောဆိုလိုက်ပါတယ်။စီမောအိမ်မှာ Donald Trump ရဲ့အီချင်းတွေကသူတို့ပါတီဟာဒီပြဿနာတွေကိုဖြေရှင်းဖို့အတွက်အကောင်းဆုံးဖြစ်တယ်လို့သူကိုထောက်ခံသူတွေကပါတီညီလာခံမှာပြောလိုက်ပြီးတော့ Ohio ပြည်နယ် Republican Party ကစီးပွားရေးဖွံ့ဖြိုးမှုဆိုင်ရာအကြီးအကဲ Alan Stockmeister ကလည်းအခုလိုပြောပါတယ
် It's about jobs 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 the platform is economic development creating jobs
ဒီကိစ္စအလုတ်ကင်တွေပဲဆိုင်ပါတယ်ပါတီရဲ့အခြေခံမူဝါဒလမ်းစဉ်ကစီးပွားရေးဖွံ့ဖြိုးမှုပါအလုတ်ကင်တွေဖန်တီးပေးခြင်းအပြင်အခြေခံအဆောက်အုံတွေကိုဖန်တီးပေးနေမှာဖြစ်ပါတယ်ကျွန်တော်တို့နှစ်ခုစလုံးကိုလှုပ်သွားမှာပါ
Whyo ပြည်နယ် Republican Party ကိုယ်စားလှယ် Bob Sebo ကတော့သူ့ရဲ့အမြင်ကိုအခုလိုဆိုပါတယ
်။ So much of it begins right with the local leadership. You've got to have leaders in those communities.
များပြည်တော်ဒီတော်ရင်ကောင်းဆောင်မှုတွေကနေစတင်ရတာဖြစ်ပါတယ်။အဲဒီလိုလူမှုအတိုင်းဝိုင်းတွေမှာစီးပွားရေးဖွံ့ဖြိုးမှုကိုနားလည်တဲ့ပြီးတော့အဲဒီလူတွေအတွက်အလုပ်အကိုင်တွေဖန်တီးနိုင်အောင်ဘာတွေလုပ်ဖို့လိုလဲဆိုတာကိုနားလည်တဲ့ကောင်းဆောင်တွေရှိရမှာဖြစ်ပါတယ်
။ဒါမဲ့လည်း Cleveland မြို့အစင်းရဲဆုံးနေရာတွေမှာနေနေတဲ့သူတွေကတော့ဒီအပေါ်မှာမယုံကြည်ကြဘူးလို့မြို့ကန် Ray Jefferson ကပြောပါတယ်
။ The real message that I get from him is like you know
Trump ပြောတဲ့အထက်ကနေကျွန်တော်အမှန်တကယ်နားလည်တာကတော့ကျွန်တော်တို့စိတ်ဓာတ်ကျနေရင်ပိုကြအောင်လုပ်မယ်။ကျွန်တော်တို့အောင်မြင်မယ်တက်ကြွမယ်ဆိုရင်တော့ကျွန်တော်တို့အားကိုးမှာပေါ့
။ Trump ကိုမထောက်ခံသူတွေထဲမှာသူတို့တင်မဟုတ်ပဲ Ohio မှာရှိတဲ့ Africa နယ်ပေါ်အမေရိကန်နိုင်ငံသားတွေအတော်များများလဲမထောက်ခံကြပါဘူး။ပြီးခဲ့တဲ့ဘက်ကလုပ်ခဲ့တဲ့လူထုစစ်တမ်းကောက်ယူမှုမှာတော့ Ohio ပြည်နယ်မှာရှိတဲ့လူမဲတွေထဲမှာ Trump ကိုထောက်ခံသူဟာတရားခိုင်လို့အောက်မှာပဲရှိတယ်လို့ဖော်ပြပါတယ်။ Marie Catrice ကတော့ Cleveland မြို့ဆင်းရဲတဲ့အစိပ်ပိုင်းတွေမှာဖွံ့ဖြိုးလာအောင်အကူအညီပေးနေတဲ့အဖွဲ့အစည်းကိုဦးဆောင်သူဖြစ်ပါတယ်။မျိုးပြစီမံကိန်းနဲ့ပတ်သက်ပြီးတော့ Donald Trump ရော Democrat Party ရဲ့သမ္မတအလောင်းဖြစ်လာမဲ့ Hillary Clinton ရောအပြည့်အဝနားလည်တယ်လို့သူမကမယုံကြည်ဘူးလို့ပြောပါတယ
်။ We're not a nation that values that's valuing public investment.
ဒီမှာတော့နိုင်ငံကအခုချိန်မှာလူစုအတွက်ရင်းနှီးမြှုပ်နှံမှုတွေကိုတင်ပို့ထားတာမဟုတ်ပါဘူး။ဒါကြောင့်အိမ်တွေဖျက်တာလို့လူသွားစင်းကြံပြင်တာလို့အမားလေးတွေပြဿနာလေးတွေကကြီးမားတဲ့အခက်အခဲတွေဖြစ်လာတာပါ
။ Mount Pleasant မှာရှိတဲ့ Clinton ထောက်ခံသူ Helen Martin ကတော့သူတို့နေထိုင်တဲ့ပတ်ဝန်းကျင်ကိုပြန်ပြီးတော့ဖွံ့ဖြိုးတိုးတက်လာစေချင်တယ်လို့ပြောပါတယ
်။ You're always raising money for this or taxes for that. You can build these stadiums, you can give money to the
ဒါလုပ်ဖို့အတွက်အခွင့်အရေးကောက်ပြန်ပြီ။ဟိုဟာလုပ်ဖို့အတွက်ရံပုံငွေတွေကောက်ပြန်ပြီ။ရှင်တို့အားကစားကွင်းကြီးတွေစောက်ချင်လဲစောက်နိုင်တယ်။ဘောလုံးကန်တဲ့သူတွေ Rock and Roll နာမည်ကျော်တွေအတွက်ပတ်စံတွေအများကြီးတုံးကျင်လဲတုံးနိုင်တယ်။ကျမတို့အတွက်လည်းလုပ်ပါ
Republican Party ညီလာခံကတော့ဇူလိုင်လ18ရက်နေ့ကနေဒီကနေ့ဇူလိုင်လ22ရက်နေ့အထိ Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတာဖြစ်ပါတယ်ခင်ဗျာ
။လာမယ့်နိုဝင်ဘာလမှာကျင်းပရမယ့် American သမ္မတရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့ Republican Party ညီလာခံအကြောင်းကိုရနိုင်ပြောပြခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နားဆင်ကြားရပါတော့မယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုလေ့လာသုံးသပ်ဖို့ရောက်လာခဲ့တဲ့ American သမ္မတအင်ဖြူတော်အမျိုးသားလုံခြုံရေးဒုတိယအကြံပေး Ben Rhodes ဟာမြန်မာနိုင်ငံနဲ့ American နိုင်ငံအကြားပုံမှုဆက်ဆက်ဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့အစိုးရအပါအဝင်အဖွဲ့အစည်းတော်တော်များများနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်ရက်ကြာရောက်ရှိခဲ့တဲ့ Ben Rhodes ရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့တော့ VOA သတင်းတောက်ကိုထက်အောင်ကစုံစမ်းမေးမြန်းထားပါတယ်ရှင်။
အမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေး Ben Rhodes အနေနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာတော့မြန်မာပြည်သူတွေရဲ့စီးပွားရေးနဲ့အလုပ်ကိုင်အခွင့်အလမ်းတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အမေရိကန်ဒေါ်လာ21သန်းအကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါ့အပြင်အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးပိုင်းမှာအစိုးရကျင့်တာမကပြည်သူချင်းအပြန်အလှန်ဆက်ဆံရေးကိုပါတိုးမြှင့်ဖို့ဆိုတဲ့ရည်ရွယ်ချက်ကိုပါရှင်းရှင်းလင်းလင်းပြောဆိုခဲ့တာတွေ့ရပါတယ်။ဒါကြောင့်လည်းပဲသူခီးစဉ်အတွင်းမှာအစိုးရပိုင်းကတမကအရက်ဖက်လူအဖွဲ့အစည်းတွေနဲ့လူငယ်တွေကိုပါတီးခြားတွစ်ဆုံခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံဒီမိုကရေစီရာရေးအတွက်ကိုကျိုးစွန့်အနှံ့နာခံခဲ့ကြသူအရက်ဖက်လှုပ်ရှားသူခေါင်းဆောင်တွေသမ္မတဥပမာအနေနဲ့အတိမတ်ပြုကျေးဇူးတင်တဲ့အကြောင်းဒီလိုတွစ်ဆုံမှုတွေမှာပြောဆိုခဲ့တယ်လို့အမေရိကန်တန်ယုံပြောခွင့်ရသူက VOA ကိုပြောပါတယ်။
DNSA Rhodes relayed President Obama's appreciation for 88 generation and the tremendous sacrifice.
မြန်မာပြည်သူတွေအတွက်လွတ်လပ်မှုနဲ့ဒီမိုကရေစီအပြောင်းအလဲတွေပေါ်ဆောင်တဲ့နေရာမှာ88မျိုးဆက်တွေနဲ့တခြားလူမှုအဖွဲ့အစည်းခေါင်းဆောင်တွေရဲ့ကိုကြိုးစွန့်နင့်နာခံမှုတွေကိုသမ္မတ Obama အနေနဲ့အတိမတ်ပြုကျေးဇူးတင်တဲ့အကြောင်းပြောဆိုချက်ကိုအမျိုးသားလုံခြုံရေးဒုအကြံပေးပုဂ္ဂိုလ် Ben Rhodes ကအတိပေးပြောဆိုခဲ့ပါတယ်။
ဘန်ရုစ်ကသူ့ရဲ့နှစ်ရက်တာခီးစဉ်အတွင်းမှာနေပြည်တော်ကိုတောက်ရောက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ထိပ်ပိုင်းကောင်စားတူဖြစ်တဲ့ဦးဝင်းထိန်တို့ကိုလည်းတီးခြားစီတွေ့ဆုံခဲ့ပါရယ်မြန်မာပြည်သူတွေရဲ့စီးပွားရေးနဲ့အလုပ်ကိုင်အခွင့်အလမ်းတွေအတွက်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်နိုင်ဖို့အမေရိကန်ရင်းနှီးမြှုပ်နှံမှုတွေပုံမတိုးမြင့်လာနိုင်ဖို့အခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သိရပါရယ်အဲ့ဒီနောက်ရန်ကုန်တက္ကသိုလ်မှာလည်းမြန်မာကျောင်းသားတွေနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ဆိုရရဲ့မူဝါဒဆိုင်ရာတွေကိုလည်းရှင်းလင်းပြောဆိုခဲ့ပါရယ်မြန်မာနိုင်ငံရေးနဲ့စီးပွားရေးအနာဂတ်တွေကိုပုံဖော်မဲ့မြန်မာလူငယ်တွေကိုပုံမထိဆက်ပြီးအမေရိကန်ပြည်ထောင်စုတဲလေးလာတင်ယူရေးအစီအစဉ်တွေကိုတိုးမြှင့်ဆောင်ရွက်မယ့်အကြောင်းပြောဆိုပါရယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့စီးပွားဖွံ့ဖြိုးမှုအမျိုးသားပြန်လည်တည်မြဲမှုဒီမိုကရေစီဖြစ်ထွန်းမှုတွေဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားလည်းဖြစ်တယ်ဆိုတာရှင်းလင်းပြောဆိုပြီးအဲ့ဒီအတွက်ဒီကိစ္စတွေကိုအကောင့်ထည့်ဖော်နေတဲ့မြန်မာအစိုးရရဲ့လုပ်ငန်းစဉ်တွေကိုအမေရိကန်အနေနဲ့အကူအညီပေးသွားမယ်လို့ပြောဆိုခဲ့ပါရယ်။ ဘန်ရုစ်ကမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံနေကြတဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။အမျိုးသားလုံခြုံရေးဒုတိယအချံပေးဘန်ရုစ်အနေနဲ့အခုမြန်မာပြည်ကိုလာရောက်တာဒါဟာ၅ချိန်မြောက်ခီးစဉ်ဖြစ်ပြီးတော့ NLD အစိုးရတက်ပြီးလာရောက်တာကတော့ဒါဟာပထမဆုံးချိန်လည်းဖြစ်ပါတယ်။သူအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့ပြစ်ထွန်းမှုအခြေအနေကိုသုံးသပ်လေ့လာပြီးပြန်ရောက်ရင်တော့သမ္မတအိုဘားမားကိုအစီရင်ခံမှာဖြစ်ပါတယ်။ဒီအချက်လက်တွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ရမှာအရေးပါမယ်လို့မျှော်လင့်ရပါတယ်။မစ္စတာရူကိုရိုင်ကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စစ်ရေးဆက်ဆံမှုနဲ့အခြားဆက်ဆံမှုတွေအပြင်အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေကိုလည်းမကြာမီထပ်မံသုံးသပ်သွားမယ်လို့ပြောဆိုခဲ့ပါတယ်။လက်ရှိရှိနေတဲ့အမေရိကန်နိုင်ငံရဲ့အရေးယူတန်ခတ်မှုတချို့ကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပိုင်းမှာအကန့်အသတ်ကြုံတွေ့နေရတယ်ကိုလည်းနားလည်ပြီးဒီအတွက်ဖြေလျှော့မှုတွေလုပ်ဖို့စဉ်းစားမယ်ဆိုတဲ့အကြောင်းကိုလည်းရန်ကုန်တပ်သားများပြုလုပ်ခဲ့တဲ့ဟောပြောပွဲအတွင်းမှာပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုထက်အောင်ပြောပြခဲ့တာပါရှင်အခုမြန်မာနိုင်ငံအတွက်ဘာသာရေးဆိုင်ရာလူဦးရေကိန်းဂဏန်းတွေနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်လိုက်တာကိုပြောပြပေးပါပါတကောင်စီရင်ကောက်ယူမှုမှာကိုယ်ွက်မှုဘာသာအချက်လက်တွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူအင်အားဝင်ကြီးဌာနကဒီကနေ့တရားဝင်ထုတ်ပြန်လိုက်ပါတယ်ဒါပေမဲ့လည်းပြည်내တချို့မှာတော့တကောင်စီရင်ကောက်ယူစဉ်ကအခက်အခဲတွေရှိခဲ့တဲ့အတွက်ဒီကိန်းဂဏန်းဟာတိတိကျကျမှန်ကန်မှုရှိနိုင်မှာမဟုတ်ဘူးလို့လည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာပြည်ထောင်စုဝင်ကြီးကပြောပါတယ် VOE သတင်းတောက်မတ်မေခါကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင
်2014ခုနှစ်ကကောက်ခံခဲ့တဲ့တကောင်စီရင်စစ်ဆေးမှုရာမြန်မာနိုင်ငံတွင်ဗုဒ္ဓဘာသာကိုးကွယ်သူ 89.9% ခန့်နှုန်းခရစ်ယာန်ဘာသာကိုးကွယ်သူ 6.2% ခန့်နှုန်းအစ္စလမ်ဘာသာကိုးကွယ်သူ 4.3% ခန့်နှုန်းဟိန္ဒူဘာသာကိုးကွယ်သူ 3.5% ခန့်နှုန်းနတ်ကိုးကွယ်သူ 3.1% ခန့်နှုန်းအခြားဘာသာကိုးကွယ်သူ 3.2% ခန့်နှုန်းနဲ့ဘာသာမရှိသူများအနေနဲ့ 3.1% ခန့်နှုန်းရှိတယ်လို့ဒီကနေ့တရားဝင်ထုတ်ပြန်လိုက်ပါတယ်။ဒါပေမဲ့လည်းအခြားဘာသာဝင်တွေရှိနေတဲ့ပြည်내အချို့မှာတကောင်စင်းကောက်ခံမှုခက်ခဲခဲ့တဲ့အခြေအနေကြောင့်ဒီစင်းတိကျမှန်ကန်ဖို့ခဲယဉ်တယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ်။
ဒီခိုင်ပြည်နယ်မှာစည်ရင်မကောက်ယူနိုင်ရဲ့လူဦးရေအရွယ်စားဟာအတန်အသင့်ကြီးမားတဲ့တွေကိုးကွယ်တဲ့ဘာသာအလိုက်လူဦးရေအချိုးစားကိုအချိုးတက်ရောက်မှုအနှဲငယ်ရှိပါတယ်။ကရင်ပြည်နယ်နဲ့ကချင်းပြည်နယ်မှာမကောက်ယူနိုင်တဲ့လူဦးရေအရွယ်စားပမာဏဟာတင်းငယ်တဲ့တွေကိုးကွယ်တဲ့ဘာသာအချိုးစားပေါ်မှာအချိုးတက်ရောက်မှုမရှိတာကိုတွေ့ရမှာဖြစ်ပါတယ်။ဒါကြောင့်မလို့ကိုယ်ကြေတဲ့ဘာသာအစီအစဉ်ကမှာအပိုင်းနှစ်ပိုင်းခွဲခြားပြီးဖော်ပြထားပါတယ်ပထမပိုင်းမှာစင်းကောက်ရရှိခဲ့တဲ့လူဦးရေကိုကိုယ်ကြေတဲ့ဘာသာလိုက်ဖော်ပြထားပြီးဒုတိယပိုင်းမှာတော့ရခိုင်ပြည်နယ်မှာစင်းရင်မကောက်ယူနိုင်တဲ့လူဦးရေဟာအစ္စလမ်ဘာသာကိုတက်ဝင်ယုံကြည်သူတွေဖြစ်တယ်လို့ယူဆကွက်ချက်ထားတာဖြစ်ပါတယ
်အခုစင်းရင်အရဆိုရင်အစ္စလမ်ဘာသာဝင်ဦးရေပောက်ကွဲလာနိုင်တယ်ဆိုရဲစိုးရင်ချက်တွေနဲ့ရှင်ရင်ကွဲပြားမှုတွေရှိနေပါတယ်။အရင်တုန်းကရှိထားတဲ့ကိန်းကနန်းနဲ့ဆိုရင်အစ္စလမ်ဘာသာဝင်အရေးအတွက်ဟာတိတိတသားတိုးလာတာမတွေ့ဘူးလို့မြမအရေးလေ့လာသူဦးအောင်သူငိမ့်ကပြောပါတယ်
။ပြောမယ်ဆိုရင်တော့အခုပြန်ဟိုလူတွေစိုးရင်နေတာရှိတာပေါ့နော်။မွတ်စလင်တွေကအရေးအတွက်လူကြီးစိတ်ညားနေတယ်လို့ဒီမွတ်စလင်တွေခိုးဝင်တဲ့လူတွေစိတ်ကြိုးပွားနေတယ်ဆိုတဲ့အင်းတို့တွေပေါ့နော်။ဒါအဲ့တော့ဒီအခုလက်ရှိတကောင်ချင်းကိုကျွန်တော်တို့ယုံကြည်တယ်လို့ပြောရင်ตอนนี้ตู้เย็นเสร็จเนี่ยฉิเสียไม่รู้ส่วนในทางนี้เราช่วยกันล้นๆเลยป่ะเปียโหฉันเรามาดีสยิงมาไม่อยู่แล้วตะคากูก้าเปียสยิงไม่ชีป่ะเนาะไม่ใช่แค่จะเราเล็กๆอีกตะกองจีนโหเวอธุรกิจเราเราบีสไลน์ขอเราป่ะโหอฉิเสียอยู่ก็สะกินซ่าได้ปုံอยู่ป่ะแต่รอบไปตะกองจีนนี่ก้าวไหนเราปูไปแล้วตีจาผู้ขึ้นมาป่ะเนาะไอ้โหลမျိုးไปตรวจเลยได้ละ
ทีนี้ทุบเปลี่ยนไล่ได้โกกวยยาบาตาลูอุ้ยสยิงมาတိုင်းနယ်ပြည်နယ်အဆင့်ထိသာထုတ်ပြန်ထားပြီးဖရိုင်မြို့နယ်အဆင့်ကိုးကွယ်ရာဘာသာလူဦးရေစည်ရင်းအချို့အစားကိုတော့ထုတ်ပြန်ခြင်းမရှိပါဘူးအချို့သောဒေသတွေမှာလူဦးရေအနည်းငယ်သာရှိတဲ့အတွက်ကိုယ်ရေးအချက်အလက်လုံခြုံစိတ်ချမှုကိုကြိုးပောက်စေနိုင်တာကြောင့်မထုတ်ပြန်တာဖြစ်တယ်လို့ဦးသိန်းစွေကပြောပါတယ်လက်ရှိမှာ2014ခုနှစ်လူဦးရေနဲ့အိမ်အကြောင်းအရာတကောင်စည်ရင်းအရာလူမျိုးစည်ရင်းထုတ်ပြန်ဖို့ကြံနေပါသေးတယ်ဒီတန်ရှိနေတာနဲ့ပတ်သက်ပြီးပြည်အောင်စုဝင်ကြီးဦးသိန်းစွေကတော့တိုင်းရင်းသားရေးရာဝင်ကြီးဌာနနဲ့ညှိနှိုင်းလှုပ်ဆောင်နေတာတွေရှိတယ်လို့သာပြောဆိုခဲ့ပြီးဘယ်တော့ထုတ်ပြန်မလဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။တင့်တော်တဲ့အချိန်ရောက်မှသာထုတ်ပြန်မယ်လို့ပြောဆိုထားပါတယ်ရှင်
။မေခစုံစမ်းတင်ပြခဲ့တာပါရှင်။အခုလက်ဗရောင်းတောင်ဘက်ကိုအလှည့်ပေးပါဦးမယ်။စကိုင်းတိုင်းရမခရိုင်မှာရှိတဲ့ လဘရောင်းတောင်ကျင်းနီစီမံကိန်းနဲ့အကျုံးဝင်နေတဲ့ဇီရောရွာဟောင်းမှာနှစ်ပေါင်း60ကျော်တည်ထားခဲ့တဲ့ဇီရောဖုန်ကြီးကြောင့်ဖြုတ်ဖြတ်ပေးဖို့ကိစ္စမှာတင်မာမှုတချို့ဖြစ်ခဲ့ပါတယ်။မူလကြောင်းထိုင်ဆရာတော်ကကြောင်းဖြတ်ပေးဖို့လူအင်အားနဲ့လာတဲ့အချိန်မှာဒေသခံတွေကလက်မခံတဲ့အတွက်အခုလိုအခြေအနေတင်မာခဲ့ရတာဖြစ်ပါတယ်။လဘရောင်းတောင်ကျင်းနီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးဖြစ်သူဒေါခင်ဆန်းလှိုင်ကတော့လယ်ရီတိမ်ပြောင်းရွှေ့ရေးမှာတော့ကလည်းအစီရင်ခံစာကိုမလိုက်နာခဲ့တာတွေကိုဥပမာပေးထားခဲ့ပြီးဒေသခံတွေရဲ့သဘောထားကိုအလေးထားဖို့လိုတယ်လို့ VOA ကိုပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်တဲကလက်ပရောင်းတောင်ကျင်းနီစီမံကိန်းဟာရွာပေါင်း26ရွာနဲ့လင်းမြေဧကပေါင်း8800ကျော်ကိုသိမ်းဆီးဖယ်ရှားကစီမံကိန်းကိုလှုပ်ဆောင်ခဲ့တာကြောင့်9နှစ်ကျော်လောက်ကြာတဲ့အထိစီမံကိန်းလုပ်နေတဲ့ကုမ္ပဏီတွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်ပွားခဲ့တာပါ။ဒီနောက်မှာတော့ရင်းနာကြီးတချို့ပေးပြီးကြေးပါတချို့ကိုပြောင်းရွှေ့ခိုင်းခဲ့ပေမဲ့တချို့ရွာတွေကတော့ပြောင်းရွှေ့မပေးဘဲဖယ်ရှားပေးဖို့အတွက်ငင်းဆန်နေသေးဖြစ်ပါတယ်။ဒီထဲမှာ0ရွာဟောင်းကဒေသခံတချို့လည်းပါဝင်တာပါ။ဇူလိုင်လ27ရက်နေ့မှာတော့0ရွာဟောင်းကဖုန်ကြီးเจ้าကိုမူလပိုင်ရှင်ဖြစ်တဲ့မုံရွာဆရာတော်ကเจ้าဖြတ်စည်းဖို့အတွက်လာရန်ကနေဒေသခံတွေနဲ့တင်းမာမှုတွေဖြစ်ခဲ့ရတယ်ဆိုပြီး0เจ้าတိုက်မှာလွန်ခဲ့တဲ့10နှစ်ခန့်ကစပြီးเจ้าနိုင်အဖြစ်တာဝန်ယူခဲ့တဲ့ဆရာတော်ဦးအားလောကကမိန့်ပါတယ်
။မုံရွာမြို့တာဝန်เจ้าနိုင်ဆရာတော်ဒီเจ้าနိုင်တာကိုဖြတ်ဖို့ဆိုပြီးတော့ဒီစိန်ရန်နေနဲ့လွာတယ်ပေါ့။ဒါတဲ့ချိန်မှာဒီတစ်ဖက်ကလည်းပဲလုံးဝအဖြစ်မခံနိုင်ဘူးကြံနေတဲ့အိမ်တွေနဲ့ဒီဘေးရွာတွေကနေလုံးဝအဖြစ်မခံနိုင်ဘူး။အဲမှာလက်မခံနိုင်တဲ့အချိန်ခါကျတော့ပြဿနာတက်ကြတော့မှာလေ။အဲဦးဒင်းကနေပြီးတော့ဆရာတော်ကိုလျှောက်တယ်။ဆရာတော်ဒီတိုင်းတော့အပြစ်ဘူးပြဿနာတက်လိမ့်မယ်။အဲ့အတွက်ကြံနေသေးတဲ့ဒေသခံတွေနဲ့ဆရာတော်အနေနဲ့ဆွေးနွေးဖို့လိုအပ်တယ်။အဲဆိုတာကိုလျှောက်တဲ့အချိန်ခါကျတော့စတော့ဒီလက်မခံဘူးပေါ့။ဦးဒင်းကလည်းဖြတ်တင်နေတာလုံးတင်နေတာတော့ဒီလုံးမယ်ဖြတ်မယ်ပေါ့။ဒီတိုင်းမရရင်အမဇက်နဲ့မရရင်အမဇက်နဲ့ပေါ့နော်။ဘဖို့တို့ဒေါ်သာတို့နဲ့ဟိုဖြတ်မယ်ဆိုတဲ့အဆင့်ကြီးပေါ့ဒီအလို့ဒီပြောလာ။အခုချိန်တိုင်းဒီကနေ့ဆိုရင်ဒါကျိုင်းဝါကပုပ်ပူတွေရောဝိုင်းဝန်းပြီးတော့လာတဲ့အနေထားတွေတော့တွေ့နေလာပြီ။အနည်းဆုံး150ဆရာကျော်တော့ရှိပါလိမ့်မယ်
။စာချုပ်ထဲမှာဘယ်နှစ်ရွှေ့ပြောင်းရမယ်ဆိုတာအတိအကျမပါတဲ့အတွက်ကြောင့်ကရွာသားတွေနဲ့နေကန်တန်ဃာတွေတောင်းဆိုမှုကြောင့်ကဖြတ်ဖို့အတွက်အစီအစဉ်မဖြစ်မြောက်ခဲ့ဘူးလို့ဆိုပါရယ်။ဒီလိုဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားတဲ့ဈေးကြီးကျောင်းကဘုန်းကြီးကျောင်းတွေဟာကုမ္ပဏီတွေကြောင့်တော့မဖြတ်စည်းတင်ဘူးလို့လည်းအခုလိုမိန့်သွားပါရယ်။
ကုမ္ပဏီတွေလာရောက်လို့ဒီအကြောင်းကိုဖြည့်ဆည်းခံရတယ်ဟိုအင်မတန်ဝမ်းနည်းတယ်ဆိုတာတည်းပေါ့နော်ဒါလုံးဝဒါဖြည့်တင်တဲ့အရာမဟုတ်ဘူးအပြစ်လို့လည်းဖြည့်နေသေးတဲ့တရားတော်ကတွေပါမယ်သူတို့ရဲ့မိဘဘိုးဘောင်းနောက်တစ်ခုကသူတို့ကိုယ်တိုင်ချွေးနေတန်နဲ့ငွေကြီးတွေလှူဒန်းပြီးတော့ဒီလိုကြောင်းလိုက်တာကြီးတစ်ခုဖြစ်လာအောင်ပြီးဆောင်ဖို့ဆိုတာဒီကနေ့ဖြစ်ဆိုရင်ပို့ပြီးတော့မနယ်တဲ့ဖြစ်ပေါ့ဗျာအဲ့ဒါလေးကိုဖြေချဖြည့်ဆည်းမယ်ဆိုတော့ဟိုဒါဝန်မလုံးသင့်မလုံးဆိုင်ဘူးဆိုတာကိုပဲအရင်ပြောခင်ပါတယ်
လက်ပရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာပါအချက်လက်တွေထဲမှာတော့ဒေဒီတိန်ကိစ္စသာအဓိကပါဝင်ကတခြားဖျားချောင်းကန်ကိစ္စတွေတော့ထည့်မရေးထားပေမဲ့ဒေသခံလူလူရဲ့ဆန္ဒသဘောထားတွေကိုတော့အလေးထားလှုပ်ဆောင်တင်တယ်ဆိုပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်လည်းဖြစ်တော်ကိုယ်စားလှယ်လက်ဖြစ်တဲ့ဒေါခင်ဆန်းလိုင်ကပြောပါတယ
်ဒေဒီတိန်ကိစ္စကတော့ရွှေ့ပြောင်းလိုက်တဲ့အချိန်လုံးကတည်းကအချိန်ခံစာအနေနဲ့ရေးလာတဲ့အတိုင်းမလုပ်ကြရဘူးတကယ်ကြေးကြတယ်ဟိုပေါ်ပါကြရင်လည်းဆိုရင်အဆောက်အဦဟုတ်ချေပြောင်းမယ်ပြုမယ်ဆိုလို့ရှိရင်တော့ဒါရရတော့ဟိုဒီကိစ္စကြာဒေတာကမြေကြီးလေးတွေနဲ့နိုင်ငံမှာဆောင်ရွက်တဲ့ကိစ္စတွေလေဆိုလို့ကတော့အခြားရွာတွေမှာရှိနေတဲ့ဘာသာရေးနဲ့ဆိုင်တဲ့အဆောက်အဦတွေကိစ္စတွေကတော့အန္တရာယ်ချင်းခံစားရဲမှာထည့်ရေးထားတာတော့မရှိဘူးဒီတော့လည်းပဲဒီကိစ္စပြောင်းမယ်ရှင်မယ်လောက်ရမယ်ဆိုလို့ရှိရင်တော့ဒေတာကမြေကြီးလေးတွေရဲ့သဘောတူညီချက်နဲ့နိုင်ငံဆောင်ရွက်ရမှာတော့ဟိုဆောင်ရွက်တရားဆောင်ရွက်တဲ့မလုံမှန်းတစ်ခုပေါ့ကျွန်တော်တို့ဒါကတော့ဟို
စီမံကိန်းလုပ်နေတဲ့ကုမ္ပဏီတွေနဲ့ဒေတာကန်တွေဟာပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိတင်းမာမှုတွေအကြိမ်ကြိမ်ဖြစ်ပွားခဲ့တာပါဒေသခံတွေဟာလယ်မြေတွေတိမ်းဆီးခံရတာကြောင့်အကြိမ်ပေါင်း300နီးပါးလောက်ဆန္ဒပြခဲ့ပြီးသူတို့မြေယာတွေပြန်ရရေးအတွက်ဒီကနေ့ထိတောင်းဆိုနေဆဲဖြစ်ပါတယ်ပြီးခဲ့တဲ့ရက်ကပဲအဲ့ဒီဒေသမှာစပယ်တောင်ကျင်းနီစီမံကိန်းလုပ်နေတဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရဲ့မိုးကျိုးဆာလဖြူရဲ့အစ်စ်ဆက်ရုံဟာဒေသခံတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အပေါ်ဆူဆူဝါးဝါထိခိုက်မှုတွေဖြစ်စေတဲ့အတွက်ဆက်ရုံကိုရွှေ့ပြောင်းပေးဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကလည်းမြမအစိုးရကိုတိုက်တွန်းထားပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး
ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။မြန်မာစံတော်ချိန်ည10:00နာရီအထိဆက်ပြီးနားဆင်ကြမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်ဇူလိုင်လ21ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့ကျမရေခန္ဓာတန်လွင်မြစ်ပေါ်ကရေအားလျက်စစ်ဆက်ယုံတွေအေးဦးအောင်ခင်ရဲ့မြမရေးတုံသက်ချက်နဲ့အတူတိုင်းရင်သတင်းလွှာခန္ဓာမှာတော့ဒုတိယပင်လုံညီလာခံမှာတိုင်းရင်သားအရေးကိုပထမဦးစားပေးအဖြစ်ဖြည့်ရှင်းဖို့လိုတဲ့အကြောင်းရှမ်းတိုင်းရင်သားများဒီမိုကရေစီအဖွဲ့ချုပ်ကအခုလိုပြောပါတယ
်။ဟို40ခုပင်လုံအကြုပ်ကိုကျွန်တော်တပိုင်းကြည့်ရပါမယ်။အဲ့ဒီမှာတိုင်းရင်သားအမျိုးသားပြည်နယ်တွေမှာသူတို့ရဲ့ကိုယ်ပိုင်ရပိုင်တဲ့
ဦးဆိုင်လိုက်ပါရှင်။ဒီသတင်းနဲ့အတူတခြားတိုင်းရင်သားဒေသတွေကစီးပွားရေးလူမှုရေးနိုင်ငံရေးသတင်းအစုံလင်ကိုနားဆင်ခဲ့ရမှာကြားရမှာပါ။ဒီစီစဉ်တွေကမှအရင်ဆုံးကျန်းမာရေးခန္ဓာကိုနားဆင်ရပါမယ်ရှင်။ဒီတစ်ပတ်ထဲမှာတော့အသေးအောင်တဝါစီပိုးကုသစစ်ကုသဆေးသည့်အကြောင်းကိုတင်ပြထားပါတယ်။မြန်မာနိုင်ငံဟာအသေးရောင်စီပိုးကြောင့်အသေးရောဂါအဖြစ်များနေတဲ့နိုင်ငံဖြစ်ပါတယ်။အခုထွက်လာတဲ့ကုသဆေးအသစ်ကအသေးရောင်အတဝါစီပိုးအတွက်အလွန်ထိရောက်တယ်လို့ကျန်းမာရေးပညာရှင်တွေကပြောနေကြပါတယ်။ဆေးသည့်ရဲ့အာနိသင်ထိရောက်မှုဘယ်လိုရှိသလဲ၊ဘယ်သူတွေတောက်သုံးသင့်သလဲဆိုတာနဲ့အတူစီပိုးမဝင်အောင်ဘယ်လိုကာကွယ်သင့်သလဲဆိုတဲ့အကြောင်းတွေကိုအသေးရောဂါအထူးကုဆရာဝန်ကြီးနဲ့ဆေးတက္ကသိုလ်1ဂုံတူးဆောင်ပါမောက်ခဒေါက်တာခင်မောင်ဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคปมคขาดอกกมาวะเค้าเนี่ยเราတို့မြန်မာနိုင်ငံမှာဒီအသေးရောင်တော့ဟာစီပိုးပေါ့ဆရာเนาะအဲ့ဒါကိုကုသဖို့အတွက်ဆေးသစ်တွေထူးထူးခြားခြားစသုံးနိုင်ပြီလို့သတင်းတွေထွက်နေပါတယ်ဆရာဒီဆေးသစ်သုံးနိုင်တာရဲ့ထူးခြားမှုလေးကိုစပြီးတော့ရှင်းပြပေးပါလား
စီပိုးတည်သေးဆိုတာကိုလွန်ခဲ့တဲ့ညနေ3နာရီကလည်းကုမယ်ဆိုရင်တစ်ဘက်ကတလုံးဆေးထိုးရတယ်တစ်နှစ်လောက်ထိုးရတယ်စားရတဲ့တွဲဆိုရတယ်ဆေးကမြန်မာနိုင်ငံမှာအဲ့ဒီတော့ဟာ1 course ကို300ကျော်ကုန်တယ်ပေါ့နော်ပြီးတော့ဒီလိုဆိုကြတယ်တအားများတယ်အခုကမှာတော့အဲ့လိုမဟုတ်တော့ဘူးစားသေးတယ်ဈေးလည်းချိုတယ်ပြီးတော့ဒီလိုဆိုကြလုံးဝမရှိတော့ပဲပေါ့နော်အဲ့တော့ကျွန်တော်အရင်တုန်းနေတဲ့ pegylated interferon ထိုးသေးရယ် rivaroxaban ဆိုစားသေးရကိုတိုက်သေးသေးတာမဟုတ်ဘူးကိုကအောင်မြစ်ပေးတာဒီနောက်ပိုင်းမှာကိုပေါ်ရစီရတော့အဲ့လိုမဟုတ်ဘူးကိုတိုက်ရိုက်သေးသေးတာအဲ့တော့ဒီဟာဘယ်လိုအောင်မှမတော့အောင်ပေါ်ရစီရဆိုဖော့စ်ဖူဗီယာလို့ခေါ်ရစ်အဲ့ဆေးကဗေဂန်ပြောင်းသူက2013ခုလိုမာလာမှာတခါလက်ခွင့်ပြုလိုက်တယ်ဆေးတပြားကိုဒေါ်လာ1000လောက်ရရှိတယ်အဲ့တော့ဒီကဘာလုံးဝိုင်းဆန္ဒပြတယ
်ဘာဖြစ်ဆရာကြီးအဲ့ခါကျတော့မြန်မာနိုင်ငံမှာဒီစီဘောနော်ဟိုအခုလိုစပြီးတော့တရားဝင်တုံးနိုင်အောင်ဘယ်လိုဖြစ်လာတယ်လဲဆရာကြီ
းဆရာပြောတယ်များလာတော့ကြိုက်ရှေးကိုပထမဆုံးစထုတ်တဲ့ကိလေကုမ္ပဏီကနေပြီးတော့ရှေးရနိုင်ငံတွေလို့စဉ်းစားပေးမယ်ဆိုပြီးအိန္ဒိယကနိုင်ငံ9နိုင်ငံကိုစစ်ထုတ်ခွင့် license ပေးလိုက်ပြီးတော့စစ်ထုတ်နည်းပညာပါလွှဲပေးလိုက်တယ်လွှဲပေးလိုက်တဲ့အခါမှာမင်းတို့ဟာအဲ့ရှေးတွေကိုကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနည်းဆုံး90နိုင်ငံမှာပဲရောင်းရမယ်အဲ့ကမ္ဘာဖွံ့ဖြိုးမှုအနည်းဆုံး90နိုင်ငံထဲမှာမြန်မာနိုင်ငံပါတယ်ထိုင်းနိုင်ငံမပါဘူးမလေးရှားမပါဘူးစင်ကာပူမပါဘူးအဲ့တော့ license ပေးတဲ့ဆေးတွေကဘယ်လောက်မှစာဝင်လာလဲဆိုတော့2014ခုကကုန်ပိုင်း2015ခုတစ်ဆမိုင်းလောက်မှစာဝင်လာတယ်ဝင်လာတယ်ဆိုတော့နေရာကနေဝင်လာတာပေါ့မြန်မာနိုင်ငံအစိုးရစားတော့တဲ့ဆေးဝါးမှာတပ်ပေါ်ဒီမှုတင်ပြထားတော့လဲသူရဲ့ဥပဒေစီကံရေးစနစ်တွေရှိပြီးတော့ရိုးရမပေးနိုင်မပေးနိုင်တော့လဲနေရာကနေကြိုက်ဝယ်ပြီးမြန်မာပြည်ကကြိုက်ဝယ်လို့ရတယ်ဆိုတော့ဝင်လာမှာဈေးနည်းနည်းကြည့်မယ်လို့3လ6လလောက်ကြာတော့3လစာကို18သိန်းသိန်း20လောက်နဲ့တောက်လို့ရသွားတယ်။အဲ့မှာတော်တော်လေးကိုကြောက်နှုံးရများတော့ကျွန်တော်လည်း3ရပေါ့။ဘုရားလိုနိုင်ငံတော်အစိုးရရဲ့အစတောက်စေဝါ FT ရဲ့ခွင့်ပြုမှုမရတော့လို့ပဲနေစားကနေတင်သွင်းနေရနေပြီးတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကမှဒီ Head Pro Company ရဲ့ဆေးကိုနိုင်ငံတော်အစပြမလို့ပြန်ပြလိုက်တယ်။ နောက်လဲဆက်တက်ဆက်တက်တော့ဒီမှပြူသွားမှာပါအဲ့ဒီဒီမှပြူသွားမှာလာလေပြည်သူလူထုအတွက်သူတဲ့အမှုရှိမယ်ဟိုဖမ်းမှာကြောက်ရဘဝနေကျင်းလို့သွားမယ်ပေါ့နော်ဒါလည်းအရင်လည်းကောင်းတဲ့ဆေးတွေကြောက်တာတရုတ်ပြောက်တယ်အဲ့တော့ယနေ့လက်ရှိအဲ့ဆေးကိုသုံးလာတာကိုမမနိုင်ငံမှာသိနေစေစင်ကူနိုင်ငံမှာယနေ့လက်ရှိသုံးလာတာကိုသိတဲ့ထောင်အဲ့လိုကွာချမ်းနောက်ကျွန်တော်တို့ရှိကိုလေရှားလာကူတယ်အမေရိကလာကူတယ်စင်ကာပူလာကူတယ်အကုန်လာကူကြတယ်ကျောင်းတော်မြန်မာနိုင်ငံမှာတော့တော်တော်လေးကိုအဲ့လိုကောင်းနေပြီးတဲ့အပြင်နိုင်ငံတော်အစိုးရ National Hepatitis Programs ဆွဲပြီးတော့တိုင်းပြည်လုံးမှာရှိတဲ့စီဝေါ်ရှိတဲ့လူတွေကိုအခမဲ့ကူအစီအစဉ်နေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဆရာရေအခုလိုမျိုးဒီဈေးလဲတက်တာတယ်ဟလာဘေးကျဆိုးကျိုးလဲနေတယ်သုံးရလဲလွယ်တယ်စားစေဝဆရာနော်ထိုးစေစားတရားဝင်လည်းကွာဆွေရဖွင့်ပြလာပြီဆိုတော့မြန်မာနိုင်ငံမှာဆရာကြီးဟိုအများကြီးခုနဆရာပြောသလိုထောက်ကူပြုမှာဖြစ်တဲ့အတွက်လက်ရှိမှာရောဆရာကြီးဒီယောဂါဖြစ်နှုတ်အနေထားကဘယ်လိုရှိနေပြီးတော့ဘယ်လိုပို့ပြီးတော့အကျိုးသိရမှုရှိနေလဲ
ကျွန်တော်လက်ရှိမြန်မာနိုင်ငံမှာရှိတဲ့အဲကင်ဆာတွေရဲ့40ခန့်တဲ့နိုင်ငံလို့ကပြောင်းတော့စီဝေးတော့ဖြစ်တာဖြစ်နှုတ်ကတော့မြန်မာနိုင်ငံမှာဖြစ်များတဲ့နိုင်ငံတွေမှာပါမယ်လို့ပြောမှာပေါ့200ခန့်တော့နေ400ခန့်တော့ကြားလောက်မှာရှိတယ်ဒီကကျမရဲ့တက်နာတစ်ခုပဲပေါ့သူကြောင့်ဖြစ်နေတဲ့အသေးချောက်အသေးငယ်စားတွေကုရတာကနိုင်ငံတော်မှာဥသမှုကြီးကတော်တော်ကြီးကိုကုံဆုံးမယ်ဒီစီဘိုးတာပပောက်ကုနိုင်မယ်ဆိုရင်အသေးရောကဖြစ်တော့ဟာတိကျတော့ကြာပါ
ဟုတ်ကဲ့ဆရာဒါတည်င်းကောင်းပဲပါဆရာနော်အခုလိုဒီအခွင့်အရေးရတဲ့အချိန်မှာကုသဖို့ကအရေးကြီးလာတဲ့ခါကျတော့တကယ်လို့မကုသပစ်ခဲ့ရင်ရောဆရာကြီးဘယ်လိုနောက်ဆက်တွဲဆူချိုးတွေခံစားဖို့ရှိ
လဲဘာပေါ်မှာသူတည်စနာလောက်ထားတဲ့အချက်လက်တွေရှိပြီးသားပဲမကုဝဲထားမယ်ဆိုရင်အသက်ချောင်းမယ်အသက်ကစားဖြစ်သေးကြပေါ့ပဲအဲ့တော့ဒီကုသမှုပေးခြင်းအဖြစ်အသက်ချောင်းလုံးလည်းရက်တက်သွားစေတယ်ပြီးတော့အရင်ကအသက်ချောင်းတာပြန်မကောင်းဘူးလို့ထင်တယ်မှာကိုယ်အသက်ချောင်းကပြန်ပြီးကောင်းလာတယ်အသက်ပြန်ဆိုးလာတဲ့လုံကျွန်တော်လူနာတွေလွယ်လွယ်ဖြစ်အောင်ပြောရတယ်အဲ့တက်ကစားဖြစ်တာကိုလည်းကာဝယ်နိုင်တယ်ဒါကြောင့်မလို့အိတ်ကိုကုတဲ့နဲ့လူတိုင်းဒီစိတ်စစ်တဲ့နဲ့ကုတဲ့နဲ့ဆိုတဲ့ဟာကိုအားလုံးဒီကလေးကိုပြန်နှံ့အောင်ပြည်အောင်လုပ်ပြီးကျွန်တော်လုပ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအများစုကကုသလာနိုင်ရင်တော့ဒါအကျိုးကအများကြီးရှိမှာပါဆရာเนาะဒါပေမဲ့လည်းတချို့ကလည်းဒီယောဂါဖြစ်နေမှမသိရလို့လည်းရှိနေတာပါဆရာเนาะယောဂါလက္ခဏာတွေကတစ်ခါလေသိမသိတာတဲ့ခါကျတော့အဲ့တော့
အဲ့ဒါအရေးကြီးဆုံး point detection ကအရေးကြီးရတယ်ခြေဖို့ဆက်ရမယ်ဆိုတာဘယ်သူဆက်မလဲလူတိုင်းဆက်ရမယ်ဘယ်သူကုရမလဲရောရောတဲ့ concept ကလူတိုင်းကိုကုရတယ်အရင်တော့ concept ကအဲ့လိုမဟုတ်ဘူးအသေး enzyme တွေတက်မှအသေးထဲမှာ fibrosis ဆိုတဲ့အသေးချောင်းလုံးများမှကုမယ်နှုတ်ဝင်မကုဘူးဘာလို့မဟုတ်လူတိုင်းကိုကုရမယ်ဆိုတဲ့အနေအထားမျိုးဖြစ်သွား
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီဖြစ်လာပြီးမှဆေးစစ်ထားတဲ့ဆာလို့ရှိရင်တော့မဖြစ်ခင်ကာဝယ်နိုင်တဲ့နည်းလမ်းတွေရောရှိလား
ပြဿနာကကဘာပေါ်မှာရေလေးဆိုရင်ကာဝယ်စေမရှိသေးဘူးအဲ့တော့သူ့မဆစ်ရင်သွေးနဲ့မထင်ဘူးပေါ့ဒါပေမဲ့မဆိုးတော့မဆိုးပါဘူးကျွန်တော်နိုင်ငံမှာနေရာတိုင်းမှာတစ်ခါတော့ပဲသုံးတဲ့ဆံရောက်သွားပြီးဇမင်းရဲ့ရောက်လည်းဘယ်သူမှသူများတားနေတော့ရေးမခံတော့ကိုသားနဲ့ကိုရေးတယ်နေလို့နေတာလေးကြီးကကလေးမိုးတဲ့နေရာမှာတွေးတွေပြတာပြတာတို့နောက်ပြီးသွားလုပ်တဲ့နေရာမှာသွားနဲ့ပတ်သက်လို့အဲ့ဒါလေးတွေမှာကြီးတဲ့ပုံပြီးပို့တတ်စေတဲ့နှုတ်ကောင်းအောင်လို့ရှင်းပြချင်လို့တော့လည်းအများစုကတော့တစ်ခါတော့အပ်ပဲတုံညာတဲ့ဆင်တော့ရောက်သွားပါပြီ
ဟုတ်ကဲ့ဆရာသွားတိုက်ကြံတို့ဒီလက်သေးညက်တို့တရားတရားမျှပြီးတုံတာပါဆရာ
အဲ့ဒါလေးကျွန်တော်ပြောရင်မရှိတော့တော့တလောက်ပါပဲဘယ်သူမှခုခေတ်မှာတော့တော်တော်များများပါပဲတော်မျိုးရောတို့တန်းလဲရှယ်မလုပ်တော့ဘူးငိုစိတ်တန်းလဲရှယ်မလုပ်တော့ဘူးသူရလဲကျွန်တော်တနိုင်ငံလုံးမှာစီဘိုးစစ်ပြီးမှပဲသွင်းနေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုအခုလိုကြာသာပရိနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနှာစင်နိုင်ပါတယ်အခုစနေနေ့ညတိုက်ရိုက်လေးလှိုင်းကိုဖိတ်ခေါ်ပါရစေရှင်
နိုင်ငံတွင်းမှာစားတောက်ကုန်စည်နှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညီညူပြောဆိုတာတွေနေ့စဉ်နဲ့မျှကြားနေရပါတယ်။ကုန်စည်နှုန်းတွေကငြိမ်နေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလာစားတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါ။ကုန်စည်နှုန်းတည်ငြိမ်အောင်အဲ့ဒီကနေတစဉ်ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလား။ကုန်စည်နှုန်းကျသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလား။ကုန်စည်နှုန်းကျဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲ။အခုလာမယ့်စနေညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က 1-2-3-1-5-5-5 လေး
အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
VOA ကနေပြီးတော့တိုက်ရိုက်လေလိုင်းစီစဉ်တွေကိုအင်ကာနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။စနေနေ့ညတိုက်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါမယ်။ယူနန်ပြည်နယ်ထဲကနုချန်လို့ခေါ်တဲ့တန်လွင်မြစ်မှာရေအားလျက်စစ်မတိဆောက်ဘဲနဲ့ရှမ်းပြည်နယ်ကတန်လွင်မြစ်ပေါ်မှာရေအားလျက်စစ်ဆက်ရုံတိဆောက်တဲ့ကိစ္စကိုဦးအောင်ခင်ကသုံးသပ်ပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးထားပါတယ်ရှင
်။ယူနန်ပြည်နယ်ထဲကတန်လွင်မြစ်အထက်ပိုင်းဖြစ်တဲ့နုချန်မြစ်မှာရေကန်အစီမံကိန်းရပ်ဆိုင်းလိုက်ပြီးတန်လွင်မြစ်မှာရေကာရာဆောက်ဖို့ကြံစီပုံကိုနိုင်ရှင်ပြည်တင်ပြလိုပါတယ်။ယူနာမာမြစ်ချောင်း600ကျော်ရှိပြီးမင်းနုချံခေါ်တန်လွင်မြစ်နဲ့လန်ကန်းချံခေါ်မဲခေါင်မြစ်အပါအဝင်မြစ်ကြီး6ခုမှာသာရေအားလျှပ်စစ်ထုတ်ယူတင်တယ်လို့တရုတ်ကယူဆပါတယ်။လောကတဲ့အနည်း20ကျော်အတွင်းယူနာမာရေကာရာ28ခုတိဆောက်ပြီးလျှပ်စစ်တာထုတ်ယူပါတယ်။တရုတ်ပြည်မှာသုံးဆွဲတဲ့ရေအားလျှပ်စစ်10ရာခိုင်နှုန်းလောက်ကိုယူနန်ကထုတ်ပေးပါတယ်။လူငယ်တဲ့ဆယ်နှစ်ကျော်လောက်ကစပြီးနုကြံမြင့်မှာရေကန်တာ73ခုတိဆောက်ဖို့တရုတ်အစိုးရကြံစီခဲ့ပြီးမှအကောင့်ထင်မပေါ်ခဲ့ပါဘူး။မကြမီကတော့နုကြံရဲ့မြစ်လက်တက်တွေမှာရေကန်တာမဆောက်ဘူးလို့ယူနန်အာဏာပိုင်ကကြေညာကြောင်းမေလ12ရက်နေ့ထုတ် National Geographic Magazine ဆောင်းပါးမှာဖော်ပြပါတယ်။နုကြံအမျိုးသားဥယျာဉ်တိဆောက်မယ်ဆိုတဲ့အတွက်နုကြံရေကန်တာစီမံကိန်းဟာအကောင့်ထင်ပေါ်တဲ့အဆင့်ကိုမရောက်တော့ဘဲဒီကုန်းချုပ်သွားပုံရပါတယ်။ဒါပေမဲ့တန်လွေမြင့်မှာတော့ရေကာရာစီမံကိန်းတွေရှိနေတော့ပဲဖြစ်ပါတယ်
။တရုတ်ပြည်တွက်ရွယ်ပြီးမြန်မာနိုင်ငံမှာတည်ဆောက်တဲ့ပထမဆုံးသောရေအားလျက်စစ်ဟာရွှေလီမြစ်ပေါ်ကရွှေလီအမှတ်1ရေအားလျက်စစ်ဖြစ်ပါတယ်။2009ကစပြီးယူနန်ကိုမီးပေးပြီးနောက်အနှစ်30ကျော်ကြာမှမြန်မာလက်ကိုလွှဲပြောင်းပါလိမ့်မယ်။ရွှေလီအမှတ်1အောက်မှာအမှတ်1နဲ့အမှတ်3ဓာတ်အားဆက်ယုံတည်ဆောက်မဲ့စီမံကိန်းလည်းရှိပါတယ်။တန်လွင်မြစ်ပေါ်မှာရေအားလျှပ်စစ်စီမံကိန်း5ခုအကောင့်ထည့်ဖော်မဲ့အစီအစဉ်ရှိကြောင်းလျှပ်စစ်စွမ်းအားဝန်ကြီးဌာနကမနှစ်ကရှင်းပြပါရယ်ကွန်းလုံ၊နောင်ဖ၊မိုင်းတုံ၊ရွာသစ်နဲ့ဟတ်ကြီးစတဲ့ရေကာတာ5ခုတိစောက်ဖို့ဖြစ်ပါရယ်ကွန်းလုံဆယ်တိစောက်ဖို့တရုတ်နဲ့သဘောတူစာချုပ်လက်မှတ်ထိုးထားပြီးကြံရေကာတာတွေကတော့နားလည်မှုစာလွှာရယူထားတဲ့အဆင့်မှာပဲရှိပါသေးတယ်
ရက်စစ်ဒါကနဲ့ပတ်သက်ပြီးအငင်းပွားနေတဲ့အတွက်ယူနန်ပြည်နယ်ကရေအားလျှပ်စစ်ဆက်ရုံအချို့ဟာရခိုင်နှုန်းပြည့်တုံးနိုင်တဲ့အခြေအနေမရှိဘူးလို့တရုတ်သုတေသီဟူရွက်စင်ကဆိုပါတယ်။တချို့ကြတော့လေရက်စစ်ဓာတ်ကြိုးတွေတန်းဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။ဒါကြောင့်မို့ယူနန်ရေအားရှိရက်စစ်ဟာရှိတဲ့အင်အားရဲ့တရုတ်လောက်ပဲတုံးနိုင်လိမ့်မယ်လို့ခန့်မှန်းကြပါတယ်။ဒါလို့အခြေအနေဖြစ်နေတာကြောင့်တလွေမြင့်မှာရေကာရာဆောက်ပြီးယူနန်ကိုရက်စစ်ဒါအပီပူပူစီစဉ်တာဟာဘာသဘောလဲလို့မေးเสียရှိပါတယ်ဖြစ်နိုင်တာတခုကတော့တန်လွင်ရေအားရက်စစ်ကိုဈေးပေါ်ပေါ်နဲ့သုံးနိုင်ရင်ယူနန်ရေအားရက်စစ်ဈေးကျသွားမယ်လို့မျှော်လင့်တာဖြစ်နိုင်ပါတယ်တန်လွင်ရေအားရက်စစ်ဟာတရုတ်ကုမ္ပဏီတွေရဲ့ခုတုံးလို့ဖြစ်နေပါတယ
်ယူနန်ပြည်နယ်မှာခေါင်းဆောင်အပြောင်းအလဲဖြစ်တာဟာလေနုကြံရေကာတာရက်ဆိုင်မှုနဲ့ဆက်ဆက်နေတယ်လို့ပြောနိုင်ပါတယ်2001က2017အထိယူနန်ပြည်နယ်မှာပါတီအထွေထွေအတွင်းမှုလုပ်ခဲ့သူဘိုင်အန်ပေဟာရေအားလျှပ်စစ်စီမံကိန်းကိုထောက်ခံအားပေးသူဖြစ်ပါတယ်။အာဂရီလိုက်စားမှုနဲ့ဘိုင်အန်ပေအဖမ်းခံရတာကြောင့်နုကြံရေကာတာစီမံကိန်းအားနည်းသွားပုံရပါတယ်။ဘိုင်အန်ပေလက်ထက်မှာမြန်မာပြည်မှာရေကာတာတွေဆောက်ဖို့ဗိုလ်သန်းရွှေဆူရနဲ့သဘောတူခဲ့တာဖြစ်ပါတယ်။ယူနန်ပြည်နယ်အုပ်ချုပ်ရေးမှူးသည့်လီဂျီဟန်းကတော့နုကြံမြစ်မှာရေကာတာတည်ဆောက်မဲ့အစားအမျိုးသားတဘာဝဥယျာဉ်တိဆောက်ပြီးခရီးသည်လာရောက်လည်ပတ်အောင်ဆွဲဆောင်မယ်လို့ကြေညာပြီးတန်လွင်မြစ်မှာရေကာတာဆောက်နိုင်အောင်ကြိုးပမ်းနေပါတယ
်။မြစ်ဆုံစီမံကိန်းကိုရပ်ဆဲထားပြီးမြချီပွေချီပွေနဲ့ဂူဆောက်ခေါင်းလန်ဖူးရင်နန်ဖီဇောလိုက်ဇောစတဲ့စီမံကိန်းတွေကတော့ရှိနေသေးဖြစ်ပါတယ်။မီဂါဝတ်100ရှိတဲ့ချီပွေငင်းနဲ့မီဂါဝတ်240ရှိတဲ့တာပင်တရေအားလျှပ်စစ်ပစ္စည်းလို့ဓာတ်အား80ရာခိုင်နှုန်းယူနန်ကိုတင်ပို့နေပါပြီ။ဘူတန်ရွှေအစိုးရလက်ထက်မှာတရုတ်စီကတစိုးလက်ဆောင်ကိုလက်ခံပြီးယူနန်အတွက်မြန်မာပြည်မှာရေအားရက်စစ်တိစောက်ဖို့သဘောတူခဲ့တာကအန္တရာယ်များပါတယ်တရုတ်ပြည်မှာရေကာတာ7000ကျော်ရှိပြီးရေကာတာချိုးရင်ဒုက္ခရောက်မဲ့မြို့ပေါင်း200နီးပါးရှိပါတယ်တရုတ်ရေကာတာတွေအကြောင်းဗမာအစိုးရကောင်းကောင်းသိဖို့လိုပါတယ် တယောက်ဒီမှာရေကနာပေါက်လို့တေးကြီးပျက်စီးတာတွေအများကြီးရှိပါတယ်ဒါပေမဲ့1985မှာဘန်းချောင်းဆဲရေလျံပြီးပြိုပြက်တဲ့အတွက်ဒေသက2သိန်းကျော်တည်ဆုံးတာဟာအထင်ရှားဆုံးဖြစ်ပါတယ်ဒါပေမဲ့တယောက်အစိုးရကသတင်းအမှောင်ချထားလို့တည်ဆုံးသူအရေအတွက်ကိုအနည်း30ကြာမှသိရပါတယ်တရုတ်ပြည်မှာရေကာတာ90လောက်နှစ်စဉ်ပြိုပြက်နေကြောင်းသိရှိရပါတယ်။အမေရိကန်မှာလည်းရေကာတာပြိုပြက်မှုတွေရှိပြီးမြေတည်ဆုံးသူဥယျာဉ်ဟာရာကဒန်းသာရှိပါတယ်။မြန်မာပြည်မှာနိုင်ငံခြားအတွေ့ရေအန်ရက်စ်ထုတ်ယူဖို့ရေကာတာတည်ဆောက်ပြီးရေကာတာကဖြစ်ပေါ်လာတဲ့အန္တရာယ်အမျိုးမျိုးကိုပြည်သူလူထုကရင်ဆိုင်ရမှာဖြစ်ပါတယ်ခင်ဗျာ။
ဥက္ကဋ္ဌရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုကြာသာပရိနိညာပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တင်းလွာကကျူဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့21ရာစုပြည်လုံးမြည်လာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့အဖြစ်ခက်ရဲစေးစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းနာကောင်းဆောင်တွေရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်။အပြစ်မဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာရှမ်းတအန်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကလည်းဥဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံကတိုင်းနာအရေးပထမဦးစားပေးဖြည့်ရှင်းတင့်တယ်ဆိုတော့တိုင်းနာကောင်းဆောင်တွေရဲ့သဘောထားကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ21ရာစုပင်လုံညီလာခံဖြစ်မြောက်အောင်မြင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကောင်ဆောင်တွေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်ရန်ကုန်မြို့အမျိုးသားပြန်လည်တည်မြဲရေးနှင့်ငြိမ်းချမ်းရေးဗဟိုဌာန NRPC မှာဇူလိုင်လ18ရက်နေ့ကနှစ်နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်21ရာစုပင်လုံညီလာခံဟာ1948ကပင်လုံညီလာခံထက်ပိုမိုကောင်းမွန်ရမှာဖြစ်ပြီးနိုင်ငံလုံးအပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးရသေးတဲ့အဖွဲ့အစည်းအားလုံးပါဝင်နိုင်ဖို့လိုတယ်လို့ရှမ်းပြည်တပ်မတော်နာယကဗိုလ်ချုပ်ကြီးစေထင်ကပြောပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ UNFC ခေါင်းဆောင်တွေကတော့ကချင်လူလတ်ရေးတပ်မတော်ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထော့မွန်ကရင်နီအမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌခွန်းအေဘယ်ထရစ်နဲ့ခူဦးရယ်ရှမ်းပြည်တပ်မတော်ကဗိုလ်ချုပ်ကြီးစေထင်တို့ပါဝင်ပါတယ
်ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဇူလိုင်လ16ရက်နေ့တုန်းကစန္ဒာထုတ်ဖော်တောင်းဆိုကြပါတယ်စစ်တမ်းတင့်ပြည်သူတွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့တရားဥပဒေစိုးမိုးဖို့အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ပေးဖို့ဒီလူထုအေးချမ်းစွာသွားလာအသက်ရှင်နေထိုင်နိုင်ဖို့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုအာမခံတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့တောင်းဆိုတယ်လို့ရှမ်းလူငယ်ကောင်းဆောင်ဆိုင်တော်ဆန်ကပြောပါတယ်ငြိမ်းချမ်းစွာစီတန်းလှည့်လည်ဆန္ဒပြပွဲကိုရှမ်းလူငယ်များကွန်ရက်ရှမ်းလူငယ်အဖွဲ့ရှမ်းပြည်ကကချင်လူငယ်အဖွဲ့အစည်းတောင်အမျိုးသမီးအဖွဲ့အစည်းတောင်ကြောင်တာနဲ့လူငယ်အဖွဲ့အစည်းတို့ကနေဦးဆောင်ကျင်းပကြတယ်လို့သိရပါတယ်
။မူရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာလူထုအင်အားတက်ကြွစွာပါဝင်ရေးမူရစီဝါသုံးဆွဲမှုနဲ့ရောင်းဝယ်ဖောက်ကားမှုစန့်ကျင်တိုက်ဖြတ်ရေးလမ်းလျှောက်လှုပ်ရှားမှုတခုကချင်ပြည်နယ်ဟိုပင်မြို့မှာကျင်းပခဲ့ကြပါတယ်။လူအယောက်400ကျော်ပါဝင်တဲ့လမ်းလျှောက်ချီတက်ပွဲကိုဇူလိုင်လ16ရက်နေ့ကပြုလုပ်ခဲ့တာပါ။ဟိုပင်မြို့နယ်အနီးတစ်ဝိုက်ကျေးရွာတွေအတွင်းအမျိုးသားများတာမကအမျိုးသမီးများနဲ့စေကျော်သက်အထက်တန်းကျောင်းသားများပါမူရစီဝါသုံးဆွဲမှုတွေရှိလာပြီးရောင်းဝယ်ဖောက်ကားမှုတွေလည်းအရင်ကထက်တိုးများလာတဲ့အတွက်အစိုးရအနေနဲ့မူရစီဝါတိုက်ဖြတ်မှုအားနည်းနေသေးတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ဝင်းကပြောပါတယ်ဟိုပင်မြို့လမ်းလျှောက်ချီတက်ပွဲမှာ NLD ပါတီဝင်တွေ
လူငယ်အဖွဲ့နဲ့ကချင်ပြည်နယ်ရှမ်းတိုင်းရင်းသားရေးရာဝန်ကြီးတို့တက်ရောက်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကိုတင်ပို့နေတဲ့ gas pipeline လမ်းကြောင်းတစ်လျှောက်ပျက်စီးနေတဲ့လေယာဉ်မြေတွေထိုက်တင့်တဲ့ရော့ကျေးရဖို့အတွက်တာဝန်ရှိသူတွေလာရောက်စစ်ဆေးပေးဖို့အန်ဒေတာခန်တွေကပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။အမ်းမြုပ်ဒေတာခန်နဲ့ပြည်နယ်အစိုးရအဖွဲ့ဝင်တို့ဇူလိုင်လ19ရက်နေ့ကတွေ့ဆုံပွဲမှာတောင်းဆိုခဲ့တာပါ။ gas pipeline ဟာအမ်းမြုပ်နယ်ကကျေးရအုပ်စု6ခုကိုဖြတ်တန်းသွားတဲ့အတွက်လေမြေဧကထောင်နဲ့ချီပြီးဆုံးရှုံးသွားလို့အာဏာပိုင်တွေအနေနဲ့ဖြေရှင်းမပေးရင်ပြည်နယ်အစိုးရရုံရှိမှစန္ဒာထုတ်ဖော်သွားမှာဖြစ်တယ်လို့ကွင်းစင်းစစ်ဆေးရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်မင်းလိုင်ကပြောဆိုသွားပါတယ်
။21ရာစုပင်လုံညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ်ZCD ပါတီကချင်းနိုင်ငံရေးပါတီတွေချင်းအရပ်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာဇူလိုင်လ22ရက်နေ့နဲ့23ရက်နေ့တွေမှာတွေ့ဆုံကြမယ်လို့သိရပါတယ်။21ရာစုပင်လုံအတွက်ကြိုတင်ပြင်ဆင်ခြင်းနဲ့လူထုတွေ့ဆုံပွဲခေါင်းစဉ်နဲ့ကျင်းပမယ်အဲ့ဒီတွေ့ဆုံပွဲမှာ Federal ပြည်ထောင်စုစနစ်တဘာဝအရင်းမြစ်ခွဲဝေရေးတိုင်းရင်းသားတန်းတူရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးကြမယ်လို့ ZCD ပါတီကပြောပါတယ်။ချင်းပြည်နယ်မှာ Zomi Democracy အဖွဲ့ချုပ် ZCD ကလွဲပြီးချင်းနိုင်ငံရေးပါတီ10ခုကကိုယ်စားလှယ်တဦးမှမရခဲ့ပါဘူး။
ရှမ်းတိုင်းဒေမတီမိုကရေစီဖွဲ့ချုပ် SNLD ခေါ်ဂျားကောင်းပါတီရဲ့ဒုတိယဥက္ကဋ္ဌဆိုင်စောအောင်ဟာရန်ကုန်မြို့နေမှာနှလုံးရောဂါနဲ့ရုတ်တရက်ကွယ်လွန်သွားပါတယ်။အသက်69နှစ်ရှိဆိုင်စောအောင်ဟာ16ရက်နေ့ညနေပိုင်းမှာသေဆုံးသွားပြီး18ရက်နေ့ကရေဝေးတုတ်တံမှာမိတကြိုပါတယ်။ဆိုင်စောအောင်ဟာ SNLD ပါတီအတွက်အရေးပါတဲ့အခမ်းကဏ္ဍကနေတာဝန်ထမ်းဆောင်ခဲ့တယ်။ထောင်မကျဘူးပေမဲ့ဥက္ကဋ္ဌဖြစ်သူခွန်ထွန်းဦးထောင်ကျနေချိန်ပါတီရက်တည်နိုင်အောင်ကြမ်းကြမ်းခံရက်တည်ပေးခဲ့တယ်လို့ပါတီထွေထွေတွင်ရင်မူဆိုင်ညွန့်လွင်ကပြောပါတယ်။အချင်းမင်းနယ်မိုးညင်းမြို့တာဆိုင်စောအောင်ဟာရှာမြို့နယ်စုအလုံးပါဝင်နိုင်တဲ့ညီညွတ်ရေးကိုအထူးလိုလားသူဖြစ်တဲ့အပြင်ပြည်ထောင်စုတိုင်းရင်းသားတွေညီညွတ်ဖို့လဲညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ် UNA ကနေပြီးတက်တက်ကြွကြွပါဝင်လှုပ်ရှားနေသူတူဦးလဲဖြစ်တယ်လို့သိရပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုတီကနေဦးဆောင်ပြီးတော့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို21ရာစုပင်လုံညီလာခံအမည်နဲ့ကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံမှာတိုင်းရင်းသားအလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားအရေးကိုပထမဦးစားပေးဖြေရှင်းပေးဖို့လိုအပ်တယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့ဆိုင်းမွန်းကနေစူးစီးတင်ဆက်ထားပါတယ်ရှင်။
လာမယ့်21ရာစုပြည်လုံးညီလာခံမှာနိုင်ငံရေးဆွေးနွေးပွဲနဲ့တစ်ချိန်တည်းတစ်ပြိုင်တည်းမှာလုံခြုံရေးကိစ္စကိုလည်းဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကပြောပါတယ်။အဲ့ဒီညီလာခံမှာတိုင်းရင်းတားလက်နက်ကင်တပ်ဖွဲ့များအားလုံးပါဝင်ဖို့လိုတယ်လို့မြန်မာငြိမ်းချမ်းရေးပြည်မြောက်ရေးအောင်မြင်ဖို့ထောက်ကူပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်။
21ရာစုအင်လုံးလို့မဟုတ်ဒုတိယအကြိမ်ရောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပမယ်ဆိုလို့ရှိရင်တော့အဓိကကတော့ဒီပထမအကြိမ်ချက်ပုံစံထူးခြားမှာပေါ့နော်။အဲဒီတစ်ခေါက်ကျတော့တိုင်းရင်းသားလက်နက်ကန်ဖို့အစီအစဉ်ကလည်းအကြိမ်ချက်ပုံပါဖို့ဆိုတော့အဲ့ဒါမှပုံထူးခြားလာမှာပေါ့
။နိုင်ငံတော်အတိုင်းပင်ခံတော်ဆန်းစုကြည်ကနေဦးဆောင်ပြီးမကြခင်ကျင်းပတော့မယ်ဒုတိယအကြိမ်ရောက်ပြည်ထောင်စုငြိမ်းချမ်းညီလာခံမှာတိုင်းရင်းသားရေးကိုပထမဦးစားပေးဖြေရှင်းရလိမ့်မယ်လို့ရှမ်းတိုင်းဒေမတီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဆိုင်လိတ်ကပြောပါတယ်
။ဟို40ဖွန်ပင်လုံးအကြုပ်ကိုကျွန်တော်တပိုင်းကြည့်ရပါမယ်။အဲ့ဒီမှာတိုင်းရင်းသားအမျိုးသားပြည်နယ်တွေမှာသူတို့ရဲ့ကိုယ်ပိုင်ရပိုင်ခွင့်ကိုယ်ပိုင်ကြားထမ်းခွင့်အဆရှိတဲ့ခက်လည်းလို့ဆုံးရှုံးနေရပါတယ်။အဲ့ဒါတွေကိုအကောင့်ထဲမပေါ်နိုင်ဘူးဆိုလို့ရှိရင်ဒါပင်လုံးအကြုပ်ကိုကျွန်တော်တို့အပြေအဝအကောင့်ထဲမပေါ်နိုင်သေးဘူးလို့ပဲယူဆရမယ်။အခု27ရာစုပြင်လို့လွတ်ထပ်ထားတဲ့ခေါင်းစဉ်အောက်မှာတိုင်းရင်းသားအရေးတွေကိုအဓိကဦးစားပေးပြီးမဖြေရှင်းဘူးဆိုလို့မရဘူး။
တောင်ဆန်းစုကြည်အနေနဲ့ကတော့21ရာစုပင်လုံညီလာခံဟာပင်လုံကတိကဝတ်တွေကိုပြန်လည်ဖော်ဆောင်မှာမဟုတ်ပဲပင်လုံစိတ်တပင်လုံတတ်သိနဲ့သာကျင်းပသွားမယ်လို့ပြောဆိုခဲ့ဖူးပါတယ်။တိုင်းရင်းသားတွေဘက်ကတော့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံတဲ့တိုင်းရင်းသားတွေရဲ့မူလကိုယ်ပိုင်ရပိုင်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိဖို့နဲ့ပြည်ထောင်စုကိုစုပေါင်းကာကွယ်ဖို့ပြည်ထောင်စုတတ်မတော်ဖွဲ့စည်းဖို့လိုတယ်လို့မိုင်းကြရန်တိုင်းတားလက်နဲ့ကင်တပ်ဖွဲ့များဆိုရင်စီဝေဖြစ်မြောက်ရေးကော်မတီဝင်ထိပ်ပိုင်းကောင်းဆောင်တွေကသုံးတပ်ပြောဆိုပါတယ်
ဆက်ပြီးတော့မြမတက်မလို့နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြရတဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းနေ
စစ်ဘေးရှောင်ဒုက္ခသည်တွေကိုထောက်ပံ့ပေးနေတဲ့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကနေဇူလိုင်လကနေစပြီးတော့စားနပ်ရိက္ခာလျှော့ချသွားမှာဖြစ်ပါတယ်။ဒီလိုလျှော့ချလိုက်တဲ့အတွက်စခန်းနေဒုက္ခသည်တွေအခက်အခဲရှိလာမယ်လို့လည်းဒုက္ခသည်တွေကပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။
နန်းခမ်းမြို့နယ်ထဲကပန်လုံကချင်းစစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တွေကိုစန္နရိတ်ခါလျှော့ချလိုက်မယ်ဆိုရင်သူတို့အတွက်အခက်အခဲတွေရှိလာနိုင်တဲ့အတွက်စိုးရိမ်နေကြတယ်လို့ဒုက္ခသည်တို့ဖြစ်သူဦးမသိန်းချမ်းလုတ်ကပြောပါတယ
်။သူတို့ချိုးလိုက်လို့ရှင်ကျွန်တော်အခုလောလောဆယ်မှာပတ်စံရှာဖို့နှိမ့်စားတော့လုပ်တယ်ပါညာဆိုတာလည်းလူတိုင်းရှိတဲ့နေ့တိုင်းလည်းတော့မလုပ်နိုင်ဘူး။တကယ်လို့ဒီရိတ်ခါကိုလျှော့လိုက်ပြီဆိုရင်ကျွန်တော်တို့အတွက်မိဘတွေဒုက္ခသည်မှာရှိတဲ့လူတွေအတွက်အားလုံးအတွက်ဒုက္ခအများကြီးရောက်တယ်လို့
။ကမ္ဘာစန္နရိတ်ခါအစီအစဉ် WFP ကတာဝန်ရှိသူတွေအနေနဲ့ဖိတ်ခါလျှော့ချရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့လာရောက်ရှင်းပြခဲ့တယ်လို့ပန်လုံစစ်ဘေးဒုက္ခသည်စခန်းလက်ထောက်တာဝန်ခံဥတုံလကွန်ဖန်ကခုလိုပြောပါတယ
်။အခုဒီကဘာတော်မှာလည်းဒုက္ခသည်တွေအများများလာတယ်။ပိုပြီးမှ emergency ဖြစ်တဲ့လူတွေကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တို့နှစ်နှစ်သုံးနှစ်ကြာတဲ့ဟာတွေကိုသူတို့ရှော့လိုက်ချင်းဖြစ်တဲ့ဒုက္ခသည်တွေကိုအားကိုကိုကိုချေကိုရနိုင်ဖို့ရန်အတွက်ရှော့ချလိုက်ချင်းဖြစ်တဲ့ဆိုတဲ့ဟာကိုသူတို့လာရှင်းပြကြတယ်။
ပန်လုံကချင်းစစ်ဘေးဒုက္ခသည်စခန်းမှာကတော့ကောင်ရန်ကူးမော်ဆွေတိန်ကြားကြံကားစတဲ့ရွာ9ရွာကကချင်တိုင်းသားများစုဖြစ်ပြီးတော့အိမ်တော်စု125စုရှိပြီးလူဦးရေ980ကျော်ရှိနေတယ်လို့ WFP မြစ်သာဖောင်ဒေးရှင်းနဲ့ကချင်နှစ်ချင်းခရိယံဖွဲ့ KBC တို့ကနေအဓိကအကူအညီဆောက်ရှာပေးထားပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။27ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားခေါင်းဆောင်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံကြပါတယ်။အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလားရှိုးမြို့မှာရှမ်းပလောင်နဲ့ကချင်ဒေသခံ1,100ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25နဲ့32.50တို့ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လည်းနားဆင်နိုင်ပါတယ်။မနေ့ကတောက်ကြနေမနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32.40-49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။မကြခင်မှာကြာတာပရိနေညပိုင်းအစီအစဉ်တွေပြီးဆုံးပါတော့မယ်ရှင်။အစီအစဉ်ဆုံးတိုက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
တူရကီနိုင်ငံမှာ3လကြာရေးပေါ်အခြေအနေကြီးညာလိုက်တဲ့သမ္မတရီဂျစ်ထိုင်းအာရဝမ်ရဲ့ဗိုလ်ထုနေကမင်းကိုဒီကနေ့မှလွှတ်တော်အမတ်တွေကတည်ပြုပေးဖို့ရှိပါတယ်။အစ္စတန်ဘူးမြို့ကတချို့ကတော့ဒီရေးပေါ်အခြေအနေကြောင့်သူတို့ရဲ့နေစဉ်ဘဝကိုအသိကြီးထိခိုက်မယ်လို့မထင်တဲ့ကြောင်းပြောကြပါတယ်။ Ohio ပြည်နယ် Cleveland မြို့မှာတင်ပါနေတဲ့ Republican Party နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာပြီးခဲ့တဲ့3ရက်တွင်ပါတီရင်းထင်ရှားသူတွေကအကြီးကျယ်ပြောဆိုကြပြီးတော့ပါတီရဲ့သမ္မတလောင်းဖြစ်တဲ့ရေးဝင်ကြီးညာခဲ့ပြီးတဲ့နောက်ပါတီညီလာခံနောက်ဆုံးနေ့ဒီကနေ့မှာတော့ Donald Trump ကိုယ်တိုင်မိန့်ခွန်းပြုမှာပါ။ဒီပါတီညီလာခံနောက်ဆုံးနေ့ကိုတော့ Make America One Again ဆိုတဲ့ခေါင်းစဉ်နဲ့လုပ်မှာပါ။ရုရှားအခါသမားတွေတားမြစ်ဆေးသုံးဆွဲတယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတာကြောင့်ဘရာဇီးနိုင်ငံမှာကျင်းပမဲ့2016ခုနှစ်အိုလံပစ်အားကစားပြေးခုံပြစ်ပြိုင်ပွဲတွေမှာရုရှားအခါသမားတွေကိုပါဝင်ခွင့်မပြုဘဲပြင်ကန့်သက်ထားတဲ့ပေါ်ရုရှားနိုင်ငံရဲ့အယူခံကိုအားကစားဆိုင်ရာငြင်းပွားမှုဖြစ်ရှင်ရေးကုသမာရီယုံ CAS ကပယ်ချလိုက်ပါတယ်။အယူခံလာကိုပယ်ချလိုက်ပြီးဆိုတာတရားရုံးတွင်မှုချုပ်မက်သျူးရီဘ်ကဆွစ်ဇာလန်နိုင်ငံလူစန်းမျိုးတရားရုံးဌာနချုပ်အပြင်ဘက်မှာဒီကနေ့ပြောပါတယ်။အမေရိကန်ရေးသားစစ်သည်မော်ရစင်ဒီနှစ်နှောင်းပိုင်းမှာနယူးဇီလန်နိုင်ငံကိုသွားအုပ်ဖို့ရှိတာကြောင့်နျူကလ িয়ার ကင်းရှင်ရေးနယူးဇီလန်နိုင်ငံရဲ့နှစ်30ကြာမူဝါဒအပေါ်မတမကျဖြစ်နေတာအဆုံးသတ်သွားဖို့ရှိနေပါတယ်။နယူးဇီလန်နိုင်ငံမှာရောက်နေတဲ့အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်နဲ့ဒီကနေ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်နယူးဇီလန်ဝန်ကြီးချုပ်ဂျွန်ကီးကကြေညာသွားတာပါ။တရားလည်လို့ဖန်စီတာတခါတခါနှိမ့်ဆက်ညှဉ်းပန်းတာတွေကိုယူကရိန်းအာဏာပိုင်တွေကရောရုရှားကျောတော်နောက်ခံပေးထားတဲ့တရားခွက်ထွက်ရေးဝါဒီတွေကရောယူကရိန်းရှေ့ဘက်မှာကျူးလွန်နေတယ်လို့ပြည်ပဆိုင်ရာလူရင်းချမ်းသာခွင့်အဖွဲ့နဲ့လူခွေရေးစောင့်ကြည့်လေလာရေးအဖွဲ့တို့ဒီကနေ့ပူးတွဲထုတ်ပြန်တဲ့အစီအစဉ်ကစားမှာဖော်ပြထားပါတယ်ခင်ဗျာ
ကြာသာပြင်းညနောက်ဆုံးရထားတဲ့သတင်းချင်းချက်ကိုကိုကျော်ကျော်သိန်းချင်ညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49ရုံးကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.